Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်အောက်တိုဘာလ18ရက်ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိဆိုင်းတိုမီတာ32.40/49ရူကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုကိုကြောင်နဲ့တူညင်ညာပေးပါပါဆီးရီးယားနိုင်ငံမှာ IS တွေကြွတွေတိမ့်ပိုက်ထားတဲ့ရက်ကာမျိုးကိုပြန်ပြီးတိမ့်ပိုက်နိုင်ပြီလို့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ကပြောကြားလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့ဒုက္ခသည်တွေဟာအင်္ဂါနေ့မှာတော့တဖြည်းဖြည်းကျော်ပါလာနေတယ်လို့ပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှန်ချင်
းကောင်းပါပြီရှင်သတင်းအစီအစဉ်နောက်ပိုင်းမှာတော့
In his talks with leaders of the armed forces, Mr. Feldman noted that the UN's experience successful
ဒါကတော့ကုလသမဂ္ဂနိုင်ငံရေးရာဌာနအကြီးအကဲရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရပုဂ္ဂိုလ်ကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးဖို့ရှိပါတယ်ဒါ့အပြင်ဒီဘင်္ဂလားဒေ့ရှ်နယ်စပ်ကိုဒီရက်ပိုင်းတွင်ရောက်ရှိလာတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာသူတို့ရဲ့ရွာတွေမီးရှို့ခံရတဲ့အတွက်နေရက်ကိုစွန့်ခွာထွက်ပြေးခဲ့ရတာဖြစ်တယ်လို့ UNHCR ကပြောလိုက်တဲ့အကြောင်းကိုလည်းကြားဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာလည်းတိုက်ရိုက်လေလံအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ကပြောပြမှာပါရှင
်။ဆီးရီးယားနိုင်ငံရက်ကာမျိုးက IS စစ်သွေးကြွတွေတင်ပိုက်ထားတဲ့နေရာတွေကနောက်ဆုံးရက်ွက်တွေကိုပြန်လည်ထိန်းချုပ်နိုင်ပြီလို့ American တွေပံ့ပိုးပေးနေတဲ့ STF Syria Democratic တပ်ဖွဲ့ကအင်္ဂါနေ့မှာပြောကြားလိုက်သလို American ဥဆောင်တဲ့ IS တိုက်ဖျက်ရေးညွန်ပေါင်းအဖွဲ့ကလည်းဒီမျိုးဟာလွတ်မြောက်ခါနီးနေပါပြီလို့ပြောပါတယ်။ရက်ကာမှာတိုက်ပွဲတွေပြီးဆုံးသွားပြီဖြစ်ကြောင်း Cuts နဲ့ Arab ပြည်သူစစ်တွေနဲ့ဖွဲ့စည်းထားတဲ့ SDF အဖွဲ့ပြောခွင့်ရကပြောပါတယ်။သူတို့အဖွဲ့သားတွေဟာ ISတွေ့ဌာနချုပ်လုပ်ထားတဲ့ဆေးရုံကိုတင်ပိုက်ပြီးတဲ့နောက်မှာသူတို့နောက်ဆုံးခြေကုပ်ယူထားတဲ့အားကစားရုံကိုဝင်ရောက်ပြီးစီးနင်းခဲ့တာဖြစ်ပါတယ်။သူတို့အဖွဲ့ကဂျူလာကစပြီးရက်ကာမှာထိုးစစ်ဆင်ခဲ့တာဖြစ်ပြီးအမေရိကန်ဥဆောင်တဲ့မဟာမိတ်ညွန်ပေါင်းအဖွဲ့ကလေကြောင်းတိုက်ခိုက်မှုတွေနဲ့ပံ့ပိုးကူညီပေးခဲ့တာပါ။ရက်ကာမှာ90ရာခိုင်နှုန်းလောက်ဟာ SDF တွေရဲ့ထိန်းချုပ်မှုအောက်ကိုရောက်နေပြီးဖြစ်ကြောင်းအမေရိကန်စစ်ဌာနချုပ်ပင်တဂွန်ကအင်ကာနဲ့သတင်းစာရှင်းလင်းပွဲမှာမဟာမိတ်အဖွဲ့ပြောခွင့်ရဗိုလ်မှူးရန်ဒလန်ကပြောပါတယ်။ IS စစ်သွေးကြော်တွေကအရှေ့ပိုင်းခရင်ဖြစ်တဲ့ DN Azov တဝက်နဲ့တောင်ပိုင်းအစွန်က Euphrates မြစ်ကြောင်းရှိတဲ့တောင်ကြားဒေသတွေကိုထိန်းချုပ်ထားစေပါ။SDF ကရက်ကာကိုပြန်ပြီးထိန်းချုပ်နိုင်ပေမဲ့အဲ့ဒီဒေတာမှာလူသားချင်းစာနာမှုဆိုင်ရာပြဿနာကတိတ်ကိုဆိုးဝါးနေစေပဲလို့ Save the Children အဖွဲ့ကပြောပါတယ်
။အီရတ်နိုင်ငံမြောက်ပိုင်းကခတ်လူမျိုးတွေထိန်းချုပ်တဲ့ဒေတာမှာရှိတဲ့အကြီးဆုံးရေနံလုပ်ငန်းတစ်ခုကိုအီရတ်တပ်ဖွဲ့တွေကမနေ့ကပြန်ပြီးတော့တင်ပိုက်ခဲ့ကြပါတယ်။ဒီအချိန်တွေကလွတ်လပ်ရေးအတွက်ဆန္ဒတွေထုတ်ဖော်ခဲ့ကြတဲ့ခတ်လူမျိုးတွေရဲ့မျှော်လင့်ချက်တွေကိုအဆုံးသတ်စေမဲ့သဘောတွေရှိနေတာပါ။လူဦးရေတသန်းလောက်နေထိုင်ကြတဲ့ခရစ်ကုတ်မျိုးကိုထိန်းချုပ်လိုက်ပြီးတော့တရက်ကြာမှာအီရတ်တပ်ဖွဲ့တွေကခတ်မျိုးတွေနဲ့ကြီးလက်ဒေသတွေကိုပြန်ပြီးတော့တင်ပိုက်ခဲ့ကြတာပါဒီလိုတင်ပိုက်မှုတွေမှာခတ်တွေဘက်ကခုခံကာကွယ်တိုက်ခိုက်တာတွေမရှိဘဲနောက်ဆုတ်ပေးခဲ့ကြပါတယ်ခတ်ကိုပဲအုပ်ချုပ်ခွင့်ရဒေသမှာဘိုင်ဟဆန်နဲ့အဗင်နာရေနံလုတ်ကွက်တွေကနေပြီးတော့တရက်ကိုရေနံပေပါပေါင်း2,000 ကျွဲလောက်ထွက်ပါတယ်ခတ်ဒေတာတခုလို့မှာတော့ရေနံပေပါပေါင်းနေ့စဉ်6,000 ကျွဲလောက်ထွက်ပါတယ်။ဒီရေနံတွေကရတဲ့ဝင်ငွေတွေကခတ်တွေအတွက်ဘဏ္ဍာရေးထောက်ပံ့နေဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကပဲခတ်လူမျိုးတွေကအီရတ်နိုင်ငံကနေပြီးတော့ခွဲထွက်ပြီးတီးကြားလွတ်လပ်တဲ့နိုင်ငံတစ်ခုထူထောင်မယ်ဆိုတဲ့လူလူဆန္ဒတွေတခဲနဲ့ပြက်ပြက်သားသားထုတ်ဖော်ခဲ့ကြတာပါ။ဒါပေမဲ့အဲ့ဒီဆန္ဒခံယူမှုဟာတရားမဝင်ဘူးလို့အီရတ်ဆိုရကကြေညာခဲ့ပါတယ်။ခတ်ဒေတာကရေနံလုတ်ကွက်တွေကိုတင်ပိုက်ပြီးခဲ့တဲ့နောက်ပိုင်းအခုဆိုလို့ရှိရင်အီရတ်နိုင်ငံအနေနဲ့ရေနံပေပါပေါင်းတသန်းကျော်နေ့စဉ်တိုးပြီးတော့ထုတ်လုပ်နိုင်တော့မယ်လို့အီရတ်နိုင်ငံရဲ့ရေနံဝန်ကြီးကပြောခဲ့ပါတယ်
။ဗြိတိန်နိုင်ငံအတွက်ကျန်းသက်ချင်းချောက်မှုအန်ရီဟာသူ့ရဲ့လုပ်သက်34နှစ်အတွင်းမှာအဆိုးဝါးဆုံးအနေအထားကိုရောက်နေပါတယ်လို့ဗြိတိန်ထောင်လိုင်း MI5 အကြီးအကဲအန်ဒရူးပါကာကအင်္ဂါနေ့မှာရှာရှာပါပါလူလူကိုပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောပါတယ်။ IS တွေ့ကြရတဲ့ဗြိတိန်နိုင်ငံပေါ်ကျန်းဖက်သမားအန်ဒီဟာတိတ်ကိုကြီးမားနေတယ်လို့မစ္စတာပါကာကပြောတာပါ။ဒီချင်းချောက်မှုအန်ဒီဟာဘယ်ပေါင်းစုံကဖြစ်ပြီးသူတို့လှုပ်ရှားမှုကကြီးကျယ်တယ်လို့တိတ်ကိုမြန်ဆန်နေပြီးဒီလိုလှုပ်ရှားမှုကအရင်ကတခါမှမတွေ့ဘူးပဲ။ MI5 ရဲ့တုံ့ပြန်မှုကလည်းအလားတူပါလို့ပြောပါတယ်။ လုံခြုံရေးဝန်ဆောင်မှုပေးနေတဲ့ဒီဖွဲ့အနေနဲ့ဒီနေ့မှာချင်းချောက်မှုတိုက်ကိုတိုးလာတာတွေ့ရပြီးလန်ဒန်နဲ့မန်ချက်စတာဒေသတွေမှာတိကျတိုက်ခိုက်မှုတွေကနေတေဆွမ်းအောင်သူပေါင်းဟာ36ယောက်အထိရှိလာတယ်လို့မစ္စတာပါကာကပြောပါတယ်။ဗြိတိန်နိုင်ငံမှာလွန်ခဲ့တဲ့၄နှစ်အတွင်းတိုက်ခိုက်မှုလှုပ်ဆောင်မှုကြံစည်မှု20လောက်ကိုကြိုတင်တားနိုင်ခဲ့ပြီးနောက်ထပ်အများပြားကိုလည်းရဲတွေနဲ့ MI5 ထောက်လှမ်းရေးကကြိုတင်ပြီးတားဆီးနိုင်နေမယ်လို့ပြောပါတယ်။
အမေရိကန်ပြည်ထောင်စုမူရစ်စေထင်းချုပ်ရေးဌာနအကြီးအကဲဖြစ်သမ္မတထရမ့်ကအမည်တင်သွင်းခဲ့တဲ့အောက်လွှတ်တော်မှထော်မာရီနိုကသူ့ရဲ့အမည်တင်သွင်းတာကိုပြန်ပြီးတော့ရုပ်သိမ်းပေးဖို့တောင်းဆိုခဲ့တယ်လို့မနေ့ကပဲသမ္မတထရမ့်ကပြောပါတယ်။အောက်လွှတ်တော်ရီပါဘလစ်ကန်အမတ်မာရီနိုဟာအမေရိကန်တခွင်ကလူ့အဖွဲ့အစည်းတွေမှာမူရစ်ဆေးဝါးဖြန့်ဖြူးမှုတွေကိုရော့ကျသွားအောင်ပြည်ထောင်စုအစိုးရရဲ့ကြိုးပမ်းမှုတွေကိုအားနည်းစေမဲ့အရေးကြီးတဲ့ဥပဒေမူကြအတီပြွေးမှာအဓိကနေရာကလေပေါဝင်ခဲ့တဲ့ဆိုတဲ့သတင်းတွေထွက်လာခဲ့ပြီးတော့နောက်ပိုင်းသူ့ရဲ့အမည်တင်သွင်းမှုကိုရုပ်သိမ်းလိုက်တာဖြစ်ပါတယ်။ Washington Post သတင်းစာနဲ့ CBS ရုပ်မြင်သံကြားတွေကမူရစ်ဆေးပြဿနာနဲ့ပတ်သက်ပြီးတော့ Mario ရဲ့အခမ်းကဏ္ဍအကြောင်းကိုသတင်းတွေထုတ်လွှင့်ခဲ့ပြီးတဲ့နောက် Marino ရဲ့အမည်တင်သွင်းခံရမှုကိုပြန်ရုပ်သိမ်းမဲ့လာလာနဲ့ပတ်သက်ပြီးသမ္မတ Trump ကတင်းလာတဲ့တော့ကထုတ်ပြောခဲ့တာဖြစ်ပါတယ
်။UAVB ကတည်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933 9လိုင်းဒိုမီတာ40 kHz 9433 9လိုင်းဒိုမီတာ48 kHz 6785 9နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509 9ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တရားမဏ္ဍခင်တရင်တွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကနောက်ထပ်ရောက်လာတဲ့ဒုက္ခသည်တွေကိုစပြီးစစ်ဆင်းနေတာမို့အင်ကာနေမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်မြန်မာဒုက္ခသည်တွေထွက်ပြေးလာမှုရော့သွားတယ်လို့ကုလသမဂ္ဂအရာရှိတွေကပြောပါတယ်။ထွက်ပြေးဖို့လုပ်နေကြတဲ့ဒုက္ခသည်တထောင်ခွဲလောက်ကတော့စားနပ်ရိက္ခာအထောက်အကူပစ္စည်းတိတ်မရှိပဲကျန်နေနေကြရတာပါ။ဩဂုတ်လ25အာဆာချမ်းဖက်ဖွဲ့ရဲစခန်း30ကိုတိုက်ခိုက်ခဲ့တဲ့နောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာတဲ့ဒုက္ခသည်ကစနေနေ့ညမှာနောက်ထပ်ပြေးသူတွေနဲ့ထပ်ပြီးပြေးသူတွေနဲ့ပေါင်းစုစုပေါင်း 58,000 လောက်ရှိနေပြီးအဲ့ဒီထဲမှာကလေးငယ်က60ရာနှုန်းရှိနေတယ်လို့ UNHCR ကပြောကြားလိုက်ပါတယ်။ဒုက္ခသည်အများပြားဟာထွက်သွားဖို့ချင်းချောက်မှုဒါမှမဟုတ်တပ်ဖြတ်မှုတွေရှိနေတဲ့ကြားကအစပိုင်းမှာရခိုင်မြောက်ပိုင်းကသူတို့နေရာမှာပဲဆက်နေဖို့ဆုံးဖြတ်ခဲ့ကြပေမဲ့အခုသူတို့ရွာတွေမိရှုလို့ထွက်ပြေးလာတာလို့ Geneva UNHCR ရုံးချုပ်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မောင်တော်နေကြားဆောင်တပ်ကလူဗိုလ်မှူးကြီးစိုးမြင့်ဦးကတော့မြန်မာအာဏာပိုင်တွေကသူတို့ကိုလုံခြုံရေးနဲ့အခြေခံလိုအပ်တာတွေပေးမယ်လို့ဂရိပေးဖြောင်းပြနေတဲ့ကြားကနေမွတ်စလင်ဒေသခံတွေကအခုလိုထွက်ပြေးကြတာလို့ VOA မြန်မာပိုင်းကိုပြောပါတယ်။အာဏာပိုင်တွေကပို့ပြီးကောင်းကောင်းမွန်မွန်အကာအကွယ်ပေးမယ်လို့ပြောပေမဲ့ဒီဒေသခံတွေကိုမတားနိုင်ဘူးလို့ရွန်ညာတူဦးဖြစ်တဲ့ဦးလာထွန်းကပြောပါတယ်
။နေပြည်တော်လေစိတ်မှာတရားမဝင်လက်နက်နဲ့မူရစ်ဆေးဝါးတွေဖမ်းမိခဲ့တဲ့မှုနဲ့ပတ်သက်ပြီးတော့ရှာဖွေစစ်ဆေးမှုတွေဆက်ပြီးတော့လုပ်တဲ့အခါမှာတနက်တချို့ကိုထပ်ပြီးတော့တင်စီရမိပြီးတော့တန်တရားရှိသူတချို့ကိုလည်းထပ်ပြီးတော့ဖမ်းဆီးခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။ပြည်တော်စုဝင်ကြီးဟောင်းဦးတင်ဆန်းရဲ့တာဖြိုးကိုကိုတင်ဆန်းတဲ့အပေါင်းပါတီတွေကလူ၁၂ဦးနဲ့လက်နက်၂၀ခုကိုဖမ်းဆီးတင်စီထားတယ်လို့ပြည်ထောင်စုဝင်ကြီးဦးအောင်စိုးကမနေ့ကတင်ရောက်တွေကိုပြောပါတယ်။ဂွင်းဆက်တရားခံတွေကိုဆက်ပြီးတော့ရှာဖွေဖော်ထုတ်နေတယ်လို့လည်းသူကဆိုပါတယ်။လော့ဆယ်တော့ဖြိုးကိုကိုတင်ဆန်းကိုတရားမဝင်လက်နက်ကင်ဆောင်မှုမူရစ်ဆေးဝါးမှုတွေနဲ့အမှုဖွင့်ထားပါတယ်။ဒီအချိန်တွေကအကြမ်းဖက်ဥတွေနဲ့လည်းညှီဆွတယ်လို့မြန်မာနိုင်ငံလွတ်လပ်တော်ရှေ့နေများအသင်းကဦးသိန်းတန်ဦးကဆိုပါတယ်။
ပြည်ကွန်မြူနတီပါတီက16ချိန်မြောက်ပါတီညီလာခံကိုအခုတန်လှည့်နေချိန်မှာပဲစတင်ကျင်းပဖို့လုပ်နေပါပြီ။၅နှစ်တစ်ချိန်ခေါင်းဆောင်ပြောင်းလဲဖြစ်လေရှိတယ်။ဒီပါတီညီလာခံမှာသမ္မတရှီဟာတရုတ်နိုင်ငံအာဏာအစည်းအဝေးပုံကိုဖြစ်နေဘယ်လိုဆက်ပြီးထိန်းထားနိုင်လဲဆိုတာကိုလူများကစိတ်ဝင်စားနေတာပါ။ပါတီညီလာခံကျင်းပမှာမို့လုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်လဲချထားပါတယ
်။ခုဆက်လက်ပြီးတော့သတင်းလွှာတွေကိုတင်ဆက်မှာပါရှင်။မြန်မာတပ်မတော်အနေနဲ့အကြမ်းဖက်မှုနှိမ်နှီးရေးအတွက်နယ်မြေရှင်းလင်းရေးလှုပ်ဆောင်မှုတစ်ခုတည်းနဲ့အပြေရှားလို့မရနိုင်ကြောင်းကုလသမဂ္ဂနိုင်ငံရေးယာဌာနအကြီးအကဲ Jeffrey Flatman ကပြောကြားလိုက်ပါတယ်။ရခိုင်ရေးနဲ့ပတ်သက်ပြီးကုလသမဂ္ဂတာဝန်ရှိသူတွေရဲ့ပြောဆိုမှုတွေဟာလက်တွေ့နဲ့ပြောင်းပြန်ဖြစ်နေတဲ့အတွက်ဒေသခံတွေကကြေညာမှုမရှိကြကြောင်းမြန်မာနိုင်ငံကို9ရက်ကြာလာရောက်ခဲ့တဲ့ Mr. Flatman နဲ့တွေ့ဆုံဆွေးနွေးခြင်းမှာတပ်မတော်အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းပြောဆိုခဲ့တာပါ။ဒေါက်ကင်မျိုးတက်ကပဲအပြည့်အစုံကိုပြောပြမှာပါရှင်
။မြန်မာအစိုးရရဲ့ဖိတ်ကြားချက်နဲ့ကုလသမဂ္ဂနိုင်ငံရေးအကြီးအကဲလက်ထောက်အတွင်းမှူးချုပ် Jeffrey Feldman ရဲ့အောက်တိုဘာ23ရက်ကနေ18ရက်နေ့အထိမြန်မာနိုင်ငံကိုလာရောက်တဲ့ခီးစဉ်အတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ တမရအကြီးကဘုံကျုံမှုကြီးမင်းအောင်လိုင်အပါဝင်အစိုးရတာဝန်ရှိသူတွေအပြင်နိုင်ငံတကာတန်တမန်တွေ NGO တွေနဲ့အရက်ဖက်လူမှုလူအတိုင်းဝန်ကကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံခဲ့တာပါဒါအပြင်NCA ပြည်အစားချုပ်လက်မှတ်ရေးထိုးဝယ်နှစ်ပတ်လည်ခန်းနာကိုပါတက်ရောက်ခဲ့ပြီးတိုင်းဒါကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံခဲ့ပါတယ်ဒီလိုတွေ့ဆုံရမှာရခိုင်အရေးနဲ့အတူ
Most of Mr. Feldman's discussion focused on the situation in Rakhine State.
Mr. Feldman is in Rakhine again. Ogura Nasangaya, a jump at Takamune Adu, Sitaya Nemi Shinli Yiri Nabai, Bingladesh Beku, Tabji Jare, Tainachi, Dokade, Yego, Dika, Uzabe, Sunigabare.
တခါမြောက်ပိုင်းအတွက်လူသားချင်းစာနာမှုအကူအညီတွေအတားအဆီးမရှိအပြည့်အဝပေးခွင့်ပြုဖို့နဲ့ဒုက္ခသည်တွေသူတို့သဘောနဲ့သူတို့ဂုဏ်သိက္ခာရှိရှိဘေးကင်းစွာနေရရင်းပြန်ခွင့်ပြုဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်တောင်းဆိုချက်ကိုလည်းထားလောင်းပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးနဲ့ရခိုင်ရေးနဲ့ပတ်သက်ပြီးအစီ ဲ့အလုပ်တွေအတွက်ထိခိုက်ရရအကူအညီပေးနိုင်စွမ်းရှိတဲ့ကုလသမဂ္ဂရဲ့အကူအညီကိုရယူဖို့မြန်မာအာဏာပိုင်တွေကိုတိုက်တွန်းခဲ့တယ်လို့လည်းပြောပါတယ်။ဩဂုတ်25ရက်နေ့ကအာဆာအကြမ်းဖက်အဖွဲ့ကလုံခြုံရေးကင်းဆက်ခန်းတွေကိုဝင်ပြီးစီးနှင်းခဲ့တဲ့နောက်ပိုင်းတပ်မတော်ကနေမြေရှင်းလင်းရေးလှုပ်ဆောင်ခဲ့တာပါ။တပ်မတော်အနေနဲ့နေမြေရှင်းလင်းရေးလှုပ်ဆောင်မှုတစ်ခုတည်းနဲ့အကြမ်းဖက်သမားတွေကိုနှိမ်နှင်းအပြေရှာလို့မရနိုင်ကြောင်းတပ်မတော်ကာကွယ်ဦးစီးချုပ်နဲ့တွေ့ဆုံစဉ်အတွင်းမစ္စတာဖက်မန်ကပြောကြားခဲ့တယ်လို့လည်းကုလသွင်းမှုချုပ်ရုံးပြောခွင့်ရကပြောပါတယ
် In his talks with leaders of the armed forces Mr. Feldman noted that the UN's experience successful counterterrorism efforts do not rely exclusively on security measures
ကုလသမဂ္ဂရဲ့အတွေ့အကြုံအရအကြမ်းဖက်နေနည်းလှုပ်ဆောင်ရမှာနယ်မြေရှင်းလင်းရေးလှုပ်တာတစ်ခုတည်းနဲ့အပြေရှာလို့မရနိုင်ကြောင်းတပ်မတော်အရာရှိတွေနဲ့တွေ့ဆုံဆွေးနွေးတဲ့အခါမှာကုလသမဂ္ဂနိုင်ငံရေးရာဌာနအကြီးအကဲကပြောကြားခဲ့ပါတယ်ဒါ့ပြင်ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းလှုပ်ဆောင်ပေးဖို့နဲ့ရခိုင်ဒေသမှာတာဝန်ကျတဲ့လူမျိုးရေးတာဝန်ခံတွေလူခွင့်ရေးချိုးဖောက်နေတယ်ဆိုတဲ့ဆွဆွဲမှုတွေအတွက်ယုံကြည်ရတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ပါတိုက်တွန်းခဲ့ပါတယ်။ပြည်မှုကျူးလွန်သူတွေကိုအရေးယူပေးဖို့နဲ့ရခိုင်ဒေသနေလူမှုအသံဝင်တွေကြားကြောက်ရွံ့မှုနဲ့မယုံကြည်မှုတွေပပျောက်သွားအောင်ခွဲခြားမှုတွေမရှိဘဲတရားဥပဒေနဲ့အညီလှုပ်ဆောင်ပေးပါလို့အလေးနဲ့ပြောကြားခဲ့ပါတယ
်။ကုလသမဂ္ဂနိုင်ငံတကာအကူအညီအဖွဲ့တွေနဲ့သတင်းသမားတွေကရင်းရမွတ်စလင်တွေကိုမြန်မာအစိုးရတပ်တွေကတပ်ဖြတ်မရင်းကျင်တာနဲ့နေမီးရှူရာတွေလှုပ်ဆောင်တယ်လို့ဆိုပြီးဆွဆွဲခဲ့ကြတယ်လို့ကုလသမဂ္ဂလူခွင့်ဆိုင်ရာအကြီးအကဲကဒါဟာလူမျိုးလုံးတပ်ဖြတ်မှုအနေနဲ့ပြတ်ထန်းမဲ့နမူနာဖြစ်နိုင်တယ်လို့ပြောဆိုခဲ့တာပါကုလသမဂ္ဂရဲ့ဒီပြောကြားချက်တွေဟာရခိုင်ရေးအတွက်တမိုင်းချမ်းကိုပြန်မကြည့်ပဲဝေဖန်နေတယ်လို့ဒါဟာလက်တွေ့နဲ့မကပ်ညီပဲပြောင်းပြန်ဖြစ်နေတဲ့အတွက်ဒေသခံတွေကမချေနှက်ကြကြောင်းမစ္စတာဖက်မန်နဲ့တနင်္လာနေ့ကတွေ့ဆုံခဲ့တဲ့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လွန်ကသူ့ရဲ့ Facebook မှာရေးသားထားပါတယ်။ရခိုင်ပြည်နယ်ဖြစ်စဉ်နဲ့ပတ်သက်ပြီးတမိုင်းကျောင်းအချက်လက်ပြည့်ပြည့်စုံစုံသိပါမှဖြည့်ရှင်းဆောင်ရွက်နိုင်မှာဖြစ်တယ်လို့လက်တလောဖြစ်ပွားခဲ့တဲ့ဩဂုတ်25ရက်ဖြစ်စဉ်ဟာရဲစခန်း30နဲ့တပ်ဌာနချုပ်တခုကိုအာဆာဖွဲ့ကအကြမ်းဖက်တိုက်ခိုက်တာခံခဲ့ရတာဖြစ်ကြောင်းနဲ့တပ်မတော်အနေနဲ့စီးမင်းဥပဒေကျော်လွန်တဲ့လှုပ်ဆောင်မှုတွေမရှိတဲ့အပြင်စီကံဖောက်ပြက်သူရှိပါကဥပဒေနဲ့အညီအရေးယူမှလို့လဲမစ္စတာဖက်မန်ကိုပြောကြားခဲ့ကြောင်းဖော်ပြထားပါတယ်။ရခိုင်မြောက်ပိုင်းဒေသကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂနိုင်ငံရေးအကြီးအကဲဟာမကြာသေးခင်ကအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ဒေသကလူမှုအတိုင်းအဝန်းတွေကိုတွားရောက်တွေ့ဆုံခဲ့တယ်လို့မိရှုဖြည့်ဆည်းခံခဲ့ရတဲ့ရွာတွေကိုရဟတ်ရံနဲ့တွားရောက်ကြည့်ရှုခဲ့တာပါ။ဒါအပြင်2012ခုနှစ်ကလေးကဖွင့်လှစ်ခဲ့တဲ့စစ်တွေက IDP ဒုက္ခသည်စခန်းတွေကိုပါတွားရောက်ခဲ့ပြီးရခိုင်ရေးအကြံပေးကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာပါအကြံပြုချက်တွေအတိုင်းအကောင့်ထဲပေါ်ရေးအတွက်အကူအညီတောင်းခဲ့ရင်ကုလသမဂ္ဂကပေးနိုင်ကြောင်းလည်းပြောကြားခဲ့ပါတယ်။ကုလသမဂ္ဂရုံးချုပ်ရှိရာနယူးယောက်ကိုပြန်ပြီးရောက်တဲ့အခါမှာမစ္စတာဖက်မန်ဟာကုလသမဂ္ဂအတွင်းမှုချုပ်ကိုအစီရင်ခံစာတင်သွင်းရမှာဖြစ်ပါတယ်။
ဒေါက်ခင်မျိုးသက်ပြောပြသွားတာပါ။ တဆက်တည်းပဲဒီဘင်္ဂလားဒေ့ရှ်နယ်စပ်ကိုဒီအပိုင်းအတွင်းအသက်ရောက်ရှိလာတဲ့တောင်းနေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာသူတို့ရဲ့ရွာတွေမိရှုခံရတဲ့အတွက်ကြောင့်နေအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ရတာဖြစ်တယ်လို့ UNHCR ပြောခွင့်ရပုဂ္ဂိုလ်ကမနေ့အင်္ဂါနေ့ကပြောကြားလိုက်ပါတယ်။ဒီတော်တွင်ဆက်သွယ်ရေးဂျူဒုကနေအသက်ရိုက်ယူထားတဲ့ဓာတ်ပုံတွေအရလဲဩဂုတ်လ25ရက်နေ့နောက်ပိုင်းအနည်းဆုံးရိုဟင်ဂျာရွာပေါင်း288ရွာပြစ်မှတ်ထားမိရှုခံခဲ့ရတယ်လို့ HRW လူခွင့်ရေးဖွဲ့ကြီးကလည်းထုတ်ပြန်ကြေညာခဲ့ပါတယ်အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်ဘင်္ဂလားဒေ့ရှ်ဘက်ကိုဝင်ခွင့်ရဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကလေကွင်းတွေမှာစောင့်ဆိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း 15,000 ရှိနေပြီးသူတို့ရဲ့အခြေအနေကိုစိုးရိမ်မိကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကအောက်တိုဘာလ18ရက်နေ့ကပြောကြားလိုက်ပါတယ်အခုရပိုင်းအတွင်းရောက်လာတဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်တွေရှိရာကို UNHCR ဝန်ထမ်းတွေတွားရောက်တွေ့ဆုံမေးမြန်းခဲ့ကြောင်းမနေ့အင်္ဂါနေ့ကဂျနီဗာကုလသမဂ္ဂမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း UNHCR ပြောခွင့်ရပုဂ္ဂိုလ်အန်ဒရီမဟက်ချစ်ကအခုလိုပြောပါတယ
် Many say they had initially chosen to remain in their homes in Myanmar's northern Rakhine state despite repeated threats to leave or be killed. They finally
ရခိုင်ပြည်နယ်မြောက်ပိုင်းကသူတို့နေရရွာတွေကနေထွက်ခွာဖို့ဓမ္မမဟုတ်အသက်ခံရမယ်လို့ချင်းချောက်မှုတွေထက်ခါရှိနေပေမဲ့အစပိုင်းမှာတော့အများစုကနေအိမ်ကနေထွက်မပြေးကြဘူးလို့ဒုက္ခသည်တွေကပြောပါတယ်။နောက်ဆုံးသူတို့ရွာတွေကိုမိရှို့တဲ့အခါကျမှထွက်ပြေးခဲ့ကြတာပါ။အစ်စ်ရောက်လာတဲ့ဒုက္ခသည်တွေကိုမနေ့ကစပြီး UNHCR ဝန်ထမ်းတွေကနေတွေ့ဆုံမေးမြန်းရမှာသူတို့တွေဟာဘင်္ဂလားဒေ့ရှ်နယ်စပ်ကိုရောက်ဖို့နေပူမိုးရွာမရှောင်တရင်တစ်ပတ်ဓမ္မမဟုတ်ရင်တစ်ပတ်ထက်ပိုးပြီးတော့လမ်းလျှောက်ခဲ့ကြတယ်လို့ပြောပြခဲ့ကြပါတယ်။
တနင်္လာနေ့ညပိုင်းကလေးကဒုက္ခသည်ပေါင်းခမန်းကြီး1000ကနေ 15,000 ထိဟာဘင်္ဂလားဒေ့ရှ်အရှေ့တောင်ပိုင်းနယ်စပ်ကအန်ဂျူမန်ပါရာရွာကိုရောက်ရှိလာကြပြီးအင်္ဂါနေ့မနက်ပိုင်းအထိထပ်မံရောက်ရှိလာတဲ့ဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေစီသွားခွင့်ရဖို့လေကွင်းတွေထဲမှာစောင့်ဆိုင်းနေကြကြောင်းအန်ဒရီမဟက်ချစ်ကပြောပါတယ
် As of this morning they are still squatting in the paddy fields of Anjuman Para village in Bangladesh.
Bangladesh နိုင်ငံ Anjuman Para ရွာမှာဒုက္ခသည်ဟာဒီကနေ့မနေ့အချိန်ထိထိုင်းပြီးတော့စောင့်ဆိုင်းနေကြပါတယ်။နေဆက်ကနေ Bangladesh ဘက်ထဲကိုဝင်လာဖို့အာဏာပိုင်တွေရဲ့ခွင့်ပြုချက်ကိုစောင့်နေကြတာပါ။မြန်မာဘက်ချမ်းမှာတော့တနက်ပြစ်ခတ်တန်ညတိုင်းလိုလိုကြားနေရပါတယ်
။မြန်မာအာဏာပိုင်တွေဘက်ကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုဒုက္ခသည်တွေအစုလိုက်ပြုံလိုက်ထွက်မပြေးကြဘူး။လူသားချင်းစာနာမှုအကူအညီတွေကိုထောက်ပံ့ပေးမှဖြစ်တယ်လို့ကံလန်ပြောဆိုမှုတွေရှိပေမဲ့သူတို့တွေကလက်မခံကြဘူးလို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော့ခရိုင်ကြီးကန်းပြည်မှာရှိတဲ့ဌာနချုပ်အမှတ်1နေသားဆောင်တပ်ဖွဲ့ကဒူရဲမှုကြီးစိုးမြင့်ဦးက VOA ကိုပြောပါရယ
်သူတို့ရဲ့စိတ်ကဲမှာကျွန်တော်အမြင်ပြောရရင်တော့အကြောက်တရားတွေကလွှမ်းမိုးနေရလို့ထင်ပါရောင်းများဒါကြောင့်ဟိုဘက်ကသွားရင်သာသူတို့ရဲ့အသက်အန္တရာယ်နဲ့သူတို့လုံခြုံမှုတွေဖိတ်ကြပြီးဆိုရဲအနေသားမျိုးရဲ့တပတ်ကတွေးနိုင်တယ်လို့တပတ်ကလည်းနှမ်းပြီးတော့မှချိန်ချောက်ပြီးမင်းတို့ဒီမှာနေလို့ရှိရင်တော့ရန်ပြူမှာပဲမင်းတို့အသက်အန္တရာယ်နဲ့မင်းတို့ဒီနေ့မဟုတ်ဒီနေ့မင်းတို့ဒီမှာပဲအဲ့လိုမှမဟုတ်ဘူးဆိုရင်လည်းငါတို့ကမင်းတို့လာပြီးတော့တက်ပြတ်မှာပဲဆိုတော့ဒီလိုဆက်သွယ်မှုတွေနဲ့ဒါအကြောက်တရားတွေကိုသူတို့ကြိုက်ပြင်းပြီးတော့မှလှုပ်ဆောင်နေရလို့ကျွန်တော်အနေနဲ့တော့ဒါသုံးသပ်မိပါတယ
်ဒီအတော်တွင် satellite ဆက်သွယ်ရေးဂျူရုကနေအသက်ရိုက်ယူထားတဲ့ဓာတ်ပုံတွေအရာဩဂုတ်လ25ရက်နေ့ကလေးကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံးဝဒါမှမဟုတ်တစ်စိတ်တစ်ပိုင်းမိရှုခံရတဲ့ရွာပေါင်းအနည်းဆုံး288ရွာရှိနေကြောင်းနယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီပုံတွေအရနေမြေရှင်းလင်းရေးရပ်ဆိုင်းခဲ့တယ်ဆိုတော့စက်တင်ဘာလ5ရက်နေ့နောက်ပိုင်းမှာရွာပေါင်း60ကျော်ထပ်ပြီးမီးလောင်ခံထားရတာကိုတွေ့ရှိခဲ့ရကြောင်း HRW အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
်။ One of the important parts of this is that the satellite imagery which is both before shows pictures of the villages before and after the burnings
ဒီချီဆုံးပိုင်းကရွာတွေမီးမလောင်ခံကတပ်ပုံတွေနဲ့မီးလောင်ပြီးတဲ့နောက်ပိုင်းပုံတွေကိုရှင်းပြကြည့်မယ်ဆိုရင်မြန်မာစစ်တပ်ကသူတို့ရဲ့နယ်မြေရှင်းလင်းရေးကိုရပ်ဆိုင်းလိုက်တယ်ဆိုတဲ့နေ့နောက်ပိုင်းမှာထပ်ပြီးတော့မီးလောင်ခံရတယ်ဆိုတာကိုပြနေပါတယ်စက်တင်ဘာလ5ရက်နေ့ကလေးကမီးရှို့ခံရတဲ့ရွာပေါင်းအနည်းဆုံး66ရွာရှိနေတယ်ဆိုတာကိုပြနေပါတယ်အဲ့ဒီရဆွဲကလည်းလုံခြုံရေးတပ်တွေဘက်ကနေမီရှင်းရေးကိုရက်ဆိုင်ခဲ့တဲ့ရက်ဖြစ်တယ်လို့အစိုးရကိုယ်တိုင်ပြောထားတာ
ပါ HRW သတင်းထုတ်ပြန်ချက်မှာလည်းဆက်သွယ်ရေးဂျူဒုကနေရိုက်ထားတဲ့ဓာတ်ပုံအစ်စ်တွေမှာမီးလောင်ထားတဲ့ရိုဟင်ဂျာရွာတွေနားကအကောင်းပကတိအတိုင်းရှိနေတဲ့ရခိုင်တိုင်းရင်းသားရွာတွေကိုအတိအကျမြင်ရကြောင်း Brett Adams ကဆိုပါတယ
် The satellite images tell us what happened. They don't tell us who did it.
ဆက်သွယ်ရေးရုံးကနေရိုက်ထားတဲ့ဓာတ်ပုံတွေကနေဘာတွေဖြစ်ခဲ့တယ်ဆိုတာကိုကျွန်တော်တို့ပြနေပါတယ်ဘယ်သူတွေလုတ်တယ်ဆိုတာကိုတော့ကျွန်တော်တို့မသိရပါဘူးဒါပေမဲ့ကျွန်တော်တို့မြင်ရတာကရိုဟင်ဂျာရွာတွေကိုပဲပိတ်မှတ်ထားပြီးတော့မိရှုခံရတာဖြစ်ပါတယ
်အာဆာခေါ်ရိုဟင်ဂျာလက်နက်ကိုင်အဖွဲ့ကနေဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းလုံခြုံရေးစခန်း30ကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်မြန်မာလုံခြုံရေးတပ်တွေဘက်ကပြန်လည်နှိမ်နင်းတဲ့အနေနဲ့နယ်မြေရှင်းလင်းရေးဆောင်ရွက်ခဲ့ပြီးနောက်မှာဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့တဲ့ရိုဟင်ဂျာဒုက္ခသည်အရွေအတွက်ဟာ 98,000 ကျော်ရှိနေကြောင်းကုလသမဂ္ဂကခန့်မှန်းထားပါတယ်ရှင်ဟုတ်တပုနေ့နဲ့ခင်ဗျိုးရေးမြန်မာပိုင်းစီစဉ်ကိုနားဆင်နေကြပါနားဆင်နေကြတာပါရှင်အခုဆက်လက်ပြီးတော့လေဒီမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်အရွေအတွက်ဟာ 98,000 အထိရှိနေကြောင်းနဲ့ဒီထဲက60ရာခိုင်နှုန်းဟာကလေးငယ်တွေဖြစ်တယ်လို့ကုလသမဂ္ဂအေဂျင်စီတွေကပြောပါတယ်။အဲ့ဒီကလေးတွေဟာအသက်အန္တရာယ်ကိုချိန်ချောက်တဲ့အခြေအနေတွေ၊ကူးစက်လွယ်တဲ့ရောဂါတွေရဲ့ချိန်ချောက်မှုတွေကြားမှာနေထိုင်နေကြရတယ်လို့လည်း UNICEF ကပြောပါတယ်။ VOA သတင်းတောက် Lisa Shaline Geneva ကပေးပို့ထားတဲ့သတင်းကိုဦးဆက်မိုးဝေကဆက်ပြီးတင်ပြမှာပါရှင
်။ကုလသမဂ္ဂကလေးများရမငွေအဖွဲ့ UNICEF ရဲ့ပြောခွင့်ရအမျိုးသမီး Marisi Makado ဟာမြန်မာနိုင်ငံနဲ့နေဆက်ချင်းထိဆက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေမကြခင်ကပဲပြန်ရောက်လာတာပါအဲ့ဒီခီးစဉ်အတွင်းလူတွေဟာတောင်ဆောင်တွေမှာငှက်လောင်ရင်တဘောမျိုးပြုတ်ကျလူဆဲဆဲဖြစ်နေတဲ့နေအိမ်လေးတွေမှာနေနေကြတာတွေ့ခဲ့ရပါတယ်အဲ့ဒီလိုဖြစ်တယ်လို့ဆောက်ထားတဲ့အိမ်လေးတွေခဏခဏနိုင်လာပြီးတော့မိုးရေရွာလေပြင်းတွေတက်ခဲ့ရင်ပြိုကျသွားနိုင်တဲ့အနေအထားမျိုးရှိနေပါတယ်ကော့ဆက်စ်ပဇားမှာကလေးတွေဟာရွှွန်ရည်ကနေတွေကမတန့်ရှင်းတဲ့ရည်တွေကိုတောက်တုံးနေကြတာကိုသူမှတွေ့ခဲ့ရပြီးဒါဟာဝမ်းပြက်တဲ့ယောဂဖြစ်ပွားမှာအထူးစိုးရိမ်ရတဲ့အခြေအနေမျိုးဖြစ်တယ်လို့သူမကပြောပါတယ်။ဒီလအတွင်းတရင်ပတ်တစ်ပတ်ထဲမှာပဲနာမကျန်းမှုတတောင်းလောက်အဲ့ဒီမှာဖြစ်ပွားခဲ့ပါတယ်။ညင်ညစ်ပတ်ပတ်နေထိုင်နေကြရတဲ့ကလေးတွေမှာအရေးပြားနဲ့ဆိုင်တဲ့ယောဂတွေဖြစ်နေကြတယ်လို့သူကပြောပါတယ်။ဒုက္ခတွေအများစုကကလေးတွေဖြစ်ကြတယ်လို့သူမကပြောပါတယ်
။ About 58% of the refugees are children.I think that comes up to 330.
ဒုက္ခသည်တွေ58ရာခိုင်နှုန်းလောက်ဟာကလေးတွေပါ။ကျမထင်တော့3,000-9,000လောက်အထိရှိပါတယ်
။တောင်းနေရှိတဲ့ကလေးတွေဟာကျမကြီးစောင့်ရှောက်မှုမရကြဘူးလို့သူမကပြောပါတယ်။တသိန်းလောက်ရှိတဲ့အစ်စ်ထမံရောက်ရှိလာတဲ့ဒုက္ခသည်ကလေးတွေဟာအသက်အန္တရာယ်ရှိတဲ့ကြောက်ဝက်သက်ပိုလီယိုစတဲ့ရောဂါတွေကိုကာကွယ်နိုင်တဲ့ခုခံစွမ်းအားမရှိကြဘူးလို့လည်းပြောပါတယ်။ကလေးတွေကိုကျမကြီးစောင့်ရှောက်မှုပေးရေးကအရေးကြီးဆုံးဖြစ်တယ်လို့မကတော့က VOA ကိုရှင်းပြပါတယ်။
Right now, the life-saving priority is the most critical, and children need safe water. They need to live in a clean environment. They need to be protected
from disease. ကြည့်ကြတဲ့ယောဂကူးဆက်မှုတစုံတစ်ခုဖြစ်လာခဲ့နေဆိုရင်ကင်တွယ်ဆောင်ရွက်ဖို့အတွက်ကျမတို့အားလုံးပြင်ဆင်ထားဖို့လိုပါတယ်
။သူမဟာကြောက်မဲ့ဖို့ရအခြေအနေဆိုးနဲ့ကြုံတွေ့ခဲ့ရတဲ့အမျိုးသမီးအဖွဲ့တစ်ဖွဲ့နဲ့တွေ့ဆုံခဲ့ရပြီးသူတို့ရဲ့အတွေ့အကြုံတွေပြန်ပြောပြတာကိုနားထောင်ခဲ့ရတယ်လို့မကားတို့ကပြောပါတယ်။အဲ့ဒီအမျိုးသမီးတွေထဲမှာဆယ်ကျော်တက်ရွယ်နှစ်ယောက်လည်းပါဝင်ပါတယ်
။ And they were terrified because they had lost family members so they were alone.They were terrified about their future. They were terrified about having a safe place to sleep.
တို့တွေဟာထိတ်လန့်တုန်လှုပ်နေကြတယ်။ဘာကြောင့်လဲဆိုတော့တို့ရဲ့မိသားစုတွေပျောက်ဆုံးနေကြပြီ။အထီးကျန်ကျန်ရင်းနေလို့ဖြစ်ပါတယ်။အနာဂတ်မှာဘာဖြစ်မလဲဆိုတာကိုလည်းစိုးရိမ်နေကြတာပါ။တို့ကိုအကာအကွယ်ပေးထားပေမဲ့တို့ကိုစားတောက်ဖို့အတွက်ဖြည့်ဆည်းပေးထားပေမဲ့လုံခြုံစိတ်ချစွာအိပ်စက်ဖို့အတွက်နေရာတနေရာအတွက်ထိတ်လန့်နေကြတာပါ။ကြောက်တဲ့နေရာမှာကိုသူတို့ကကြောက်လန့်နေပါတယ်။သူတို့ရဲ့အနာဂတ်တွေစိုးရိမ်နေကြတာပါ
။သူတို့ထိတ်လန့်တုန်လှုပ်မယ်ဆိုလဲထိတ်လန့်လောက်ပါတယ်လို့မကားတို့ကပြောပါတယ်။ UNICEF အနေနဲ့အရေးပေါ်ထောက်ပံ့ကူညီဖို့လိုအပ်နေတဲ့ဒေါ်လာ86တန်းနဲ့9ရာခိုင်နှုန်းသာရရှိထားပါသေးတယ်။ဒါဟာကလေးတွေကိုနောက်6လကျော်သာအထောက်ပံ့ပေးနိုင်မှာဖြစ်တယ်လို့သူမကပြောပါတယ်။ပတ်စံမရှိရင်ရိုဟင်ဂျာကလေးတွေတည်ဆုံးရလိမ့်မယ်လို့သူမကသတိပေးပါတယ်။UNICEF အဖွဲ့အနေနဲ့လူပေါင်း 4,000 အတွက်တန်ရှင်းတဲ့ရေတဲပို့ပေးနေတာကိုရပ်ဆိုင်းလိုက်ပြီဖြစ်တယ်လို့သူမကပြောပါတယ်။သူမရဲ့အဖွဲ့အစည်းအနေနဲ့အိမ်နာတွေလုံလောက်အောင်စောင့်မပေးနိုင်ပါဘူး။အာဟာရဓာတ်ညှော့နေနေပြီး အတက်အနေပါစိုးရင်ရတဲ့ကလေးငယ်တောင်ခွေးကိုအာဟာရဓာတ်ပြည့်ဝတဲ့အစားအစာတွေမထောက်ပံ့ပေးနိုင်မဲဖြစ်နေတယ်လို့ UNICEF အဖွဲ့ရဲ့ပြောခွင့်ရသူမကားဒုကပြောပါတယ်ခင်ဗျာ
ဥဆက်မွေပြပြသွားတာပါမထောက်ခင်နိုင်ပိုင်းတွင်ကျင်းပတော့မဲ့တရုတ်ကွန်မြူနစ်ပါတီညီလာခံမှာနိုင်ငံရဲ့ခြားမှာမရေမယာနဲ့စွန့်စားရင်းနှီးမြှုပ်နှံနေကြတဲ့တရုတ်ကုမ္ပဏီတွေကိုအရင်ကတည်းပုံပြီးတော့ထိန်းချုပ်နိုင်ငံဖို့ဆွေးနွေးမဲ့သဘောရှိနေတယ်လို့သုံးသပ်နေကြပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်ကနေစိုက်ဘာဂူပတာပေးပို့ထားတဲ့သတင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါ
။နောက်ဆုံးကျင်းပတဲ့2012ခုနှစ်18ကြိမ်မြောက်တရုတ်ကွန်မြူနစ်ပါတီညီလာခံနောက်ပိုင်းရှီကျင်းပင်ကလည်းပါတီတဲ့အာဏာပိုရလာတယ်လို့တရုတ်နိုင်ငံရဲ့အခမ်းကဏ္ဍကလည်းကမ္ဘာနိုင်ငံရေးဇက်ခုမှာတိတိတသာထင်ရှားလာပါတယ်။အခုလာမဲ့19ကြိမ်မြောက်ပါတီညီလာခံကိုလူအတော်များများကအာရုံစိုက်နေပါတယ်။အားနှစ်တစ်ကြိမ်ခေါင်းဆောင်အပြောင်းလဲဖြစ်လို့ရှိတတ်တဲ့ပါတီညီလာခံမှာသမရရှိကတရုတ်နိုင်ငံရဲ့အာဏာအရှိဆုံးပုဂ္ဂိုလ်အဖြစ်ဘယ်လိုစက်ထိန်ထားမလဲဆိုတာကိုစိတ်ဝင်စားနေကြတာပါ။ဒါအပြင်ဒီညီလာခံဟာဒါမဲ့၅နှစ်အတွက်အစိုးရစီးပွားရေးမူဝါဒကိုရေးဆွဲဖို့လည်းဖြစ်ပါတယ်။အဓိကဆောင်ကြည့်ရမယ့်အချက်ကတော့တရုတ်နိုင်ငံမှာကျွယ်ဝချမ်းသာပြီးဩဇာအာဏာတက်လာနေတဲ့ပုဂ္ဂိကလုပ်ငန်းရှင်ကြီးတွေကိုပါတီကတင်းကျပ်ကင်တွယ်တော့မလားဆိုတာပဲဖြစ်ပါတယ်။ဗဏ္ဍာရေးယူဆမှုတွေပုံမှန်မဟုတ်တဲ့ငွေကြေးတွေကိုစောင့်ကြည့်ဖို့ပါတီကမူဝါဒချမှတ်ထားတဲ့အတိုင်းလွန်ခဲ့တဲ့6လတာကာလအတွင်းပင်လယ်ရခြားတရုတ်ကုမ္ပဏီကြီးတချို့ကိုစောင့်ကြည့်လာပါတယ်။ဒီလောက်ရကစီးပွားရေးအတိုင်းဝိုင်းကြားစိုးရိမ်စိတ်ကိုတိုးလာစေတယ်လို့သုံးသပ်သူတွေကပြောပါတယ်။ပီကင်းစီးပွားရေးတက္ကသိုလ်ဗဏ္ဍာရေးနဲ့စီးပွားရေးဆိုင်ရာတွဲဘက်ပါမောက်ခရစ္စတိုဖာဗဲလ်ဒင်းသုံးသပ်တာကတော့
We've seen it made very clear that companies and peopleTheir primary duty is to serve the party. I think there's a huge contradiction because
community နဲ့လုပ်ငန်းရှင်တွေရဲ့အဓိကတာဝန်ဟာပါတီကိုထောက်ကူပြုဖို့ဖြစ်တယ်ဆိုတာကျွန်တော်တို့ရှင်းရှင်းလင်းလင်းမြင်ရပါတယ်။ဒီနေရာမှာစန့်ကျင်ဘက်ကြီးနှစ်ခုရှိနေပါတယ်။အများရဖို့လုပ်နေရင်လည်း community party ရဲ့အကျိုးကိုထမ်းဆောင်ဖို့မရနိုင်ပါဘူး။ဒါကတကယ်စန့်ကျင်ဘက်ကြီးနှစ်ခုပါ
။တစ်ချိန်တည်းမှာပဲစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မျိုးချစ်စိတ်တို့ချိုးချံချွေထားခြင်းတို့ဆိုတဲ့ community ဆန်တတ်မှတ်ချက်တွေနဲ့အညီလုပ်ငန်းကိုလေပတ်ရမှာလားဆိုတာကလည်းမေးခွန်းထုတ်เสียပါနိုင်ငံသားမှာယင်းဤမြို့နံသူတွေအတွက်တရုတ်အစိုးရကတင်းကျပ်တဲ့စီးမင်းသစ်တွေချမှတ်ထားပြီးအင်ချာမြေရောင်းဝယ်ရေးလို့ဖြောပြည်ရေးနဲ့အာကစားစီးပွားရေးလုပ်ငန်းလို့စွန့်စားရတဲ့နယ်ပယ်မှာယင်းဤမြို့နံနဲ့ကုမ္ပဏီတွေကိုအမိမဲစင်းတဲ့တတ်မှတ်ပွဲရှိလာပါတယ်ပင်လယ်ရခြားယင်းဤမြို့နံမှုကိုမတားမြစ်ဘူးလို့အစိုးရကပြောနေပေမဲ့တိုင်းပြည်အတွက်ဂုဏ်သိက္ခာညှို့နှမ်းစေတာမျိုးဖြစ်လာခဲ့ရင်အေးအေးယူခံရပွဲရှိနေတာပါပါတီကအရေးယူလာခဲ့သောဘယ်သူကမှအကာအကွယ်ပေးနိုင်မှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကမြင်ပါတယ်တရုတ်ကုမ္ပဏီတွေနိုင်ငံသားစည်းကွက်မှာတွားရောက်ရင်းနှီးမြှုပ်နှံကြဖို့ကွန်မြူနစ်ပါတီကရောတရုတ်အစိုးရကပါအားပေးနေတာပါဒါမှလည်းကမ္ဘာအရေးအခင်းမှာတရုတ်နိုင်ငံကအဓိကကန္ဓာကပါနေတယ်ဆိုတာမျိုးကိုပြကြင်မုံရပါတယ်ဒါပေမဲ့ပြီးခဲ့တဲ့နှစ်တည်းတရုတ်ရဲ့နိုင်ငံသားအရန်ငွေကြေးတွေကဒေါ်လာဘီလီယံရာပေါင်းများစွာလျော့နေလာတဲ့အတွက်ဒါဟာနိုင်ငံတော်လုံခြုံရေးကိုထိပါလာတာဆိုပြီးကွန်မြူနစ်ပါတီကစုံစမ်းစစ်ဆေးမှုတွေဆလုပ်ခဲ့တယ်လို့နိုင်ငံတကာမဟာဗျူဟာလေ့လာရေးဗဟိုကလက်ထောက်ဒါရိုက်တာစကော့ကန်နေဒီကပြောပါတယ်အစိုးရကနိုင်ငံရေးယူရွယ်ချက်တွေအတိုင်းတွားနေချိန်မှာစီးပွားရေးကုမ္ပဏီကြီးတွေနဲ့လည်းအမြဲထိတွေ့ရင်းသူတို့ရဲ့စီးပွားရေးခြေလှမ်းတွေကိုထိန်းချုပ်ဖို့ကြိုးစားလာတယ်လို့တရုတ်မူဝါဒရေးရာသုံးသပ်သူဒေးဗစ်ကယ်လီကပြောပါတယ်
We saw major political penalties being exacted on companies HNA
ပင်လယ်ရခြားမှာယင်းနည်းမြုံနံရဲ့တရုတ်ကုမ္ပဏီကြီးတချို့ပေါ်ကြီးကြတဲ့နိုင်ငံရေးပြစ်ဒဏ်ခံမှုလုပ်နေတာကိုကျွန်တော်တွေ့နေရပါတယ
်အခုလာမဲ့ပါတီညီလာခံမှာကွန်မြူနစ်ပါတီခေါင်းဆောင်တွေအချိန်အတော်ကြာကလေးကကတိပေးထားတဲ့အတိုင်းစီးပွားရေးဖွံ့ဖြိုးစေမဲ့ပြည်ပြင်းပြောင်းလဲမှုအတွက်လုပ်ငန်းစဉ်တချို့ကိုချမှတ်လိမ့်မယ်လို့နိုင်ငံရေးသုံးသပ်သူအများစုကြားခန့်မှန်းနေကြပါတယ်ဒီလိုမှမဟုတ်ရင်တော့ပါတီအတွက်ထိခိုက်နိုင်မဲ့ဆုံးဖြတ်ချက်တွေချမိကောင်းချနိုင်ပွဲရှိပြီးပြုပြင်ပြောင်းလဲရေးအစီအစဉ်တွေလည်းကမောက်ကမဖြစ်သွားနိုင်တယ်လို့သုံးသပ်နေကြကြပါခင်ဗျာ
။ကိုညာဝင်းအောင်ပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကို Facebook ဖြစ်တဲ့ VOA Burmese News မှာလည်းဓာတ်ရိုက်နှာစင်နိုင်ကြပါရဲ့ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေညနေ1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။မကြခင်တင်ဆက်မယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့
ကျွန်တော်တို့ဒီ SCA ဟာအလုံးအတူတူကလုပ်ခဲ့ကြတဲ့ဒီစာချုပ်ဖြစ်ပါတယ်။ So SCA
ဒါကတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာနဲ့ပတ်သက်လို့သုံးသပ်ဆွေးနွေးထားတာကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပုံမပြတ်ဥကြော်စံတာနဲ့ဒေါ်လန်လတန်းတို့ကကောက်နှုတ်တင်ပြမှာပါရှင်
။လူညာပြဿနာဖြစ်နေပေမဲ့ဘင်္ဂလားဒေ့ရှ်မြန်မာကုန်သွယ်ရေးအခြေအနေကောက်နေစေဆိုတဲ့ကောင်းစင်နဲ့အဆစ်ရှုကတ်ကိုလိုရီသားထားတဲ့ဆမာကိုဒကတ်ရှိဇုံကထနှုတ်တင်ပြလိုပါရယ်။အခုလာတော့ကရခိုင်ပြည်နယ်မှာစစ်တပ်ကစစ်ဆင်ရေးစတင်ရင်းကစပြီးမြန်မာ့ကြွေတံပိုးကြဆင်းလာတဲ့အတွက်လက်တွေ့ကုန်သွယ်ရေးအခြေအနေကောက်နေတာဖြစ်နိုင်တယ်လို့ဘင်္ဂလားဒေ့ရှ်ကုန်သွယ်ရေးကဆိုကြပါရယ်။မြန်မာနိုင်ငံကုန်သွယ်ရမှာဘင်္ဂလားဒေ့ရှ်လူငွေပြနိုင်မှုဟာပြီးခဲ့တဲ့6နှစ်အတွင်းတက္ကသန်းပေါင်း 3,000 ထိတက်လာခဲ့တာပါဘင်္ဂလားဒေ့ရှ်ကမြန်မာဘက်ကကုန်ပစ္စည်းတက္ကသန်းပေါင်း 3,900 ဖို့ဝယ်ယူခဲ့ရပြီးသူတို့ဘက်ကပို့ပုံကြတော့ 3,650 ဖို့လောက်ပဲရှိခဲ့ပါတယ်အခုခါရူညာ 5,000 ကျော်မြန်မာဘက်ကထွက်ပြေးလာခဲ့တယ်ဆိုပေမဲ့နိုင်ငံကုန်သွယ်ရေးကိုမထိခိုက်ပါဘူးဘင်္ဂလားဒေ့ရှ်တက္ကငွေနဲ့ရှင်မြန်မာကျပ်ငွေဟာ7နှစ်ရာခိုင်နှုန်းတန်ဖိုးကျဆင်းတဲ့အတွက်ဘင်္ဂလားဒေ့ရှ်အဖို့ကုန်သွယ်မှုအလေးသာဖို့ရရှိနေပါတယ်။တကယ်တော့နှစ်နိုင်ငံကုန်သွယ်မှုပမာဏဟာတရားဝင်စည်းရင်းစရာတဲ့အများကြီးပုံမြင့်နေတယ်။နှစ်နိုင်ငံကုန်သွယ်ရေးမှာတရားမဝင်ပြုလုပ်တာကပုံများနေတယ်လို့ BCMMI လို့ခေါ်တဲ့ဘင်္ဂလားဒေ့ရှ်ကုန်သွယ်စက်မှုအစဉ်ဥက္ကဋ္ဌကဆိုပါတယ်။မြန်မာနိုင်ငံမှာကောက်ပဲပြည်နယ်အရှံပယ်ထွက်တဲ့အတွက်ဘင်္ဂလားဒေ့ရှ်အတွက်ဒါဟာအဓိကအခွင့်အမ်းတရားဖြစ်တယ်လို့လည်းသူကဆိုပါတယ်။ရခိုင်ပြည်နယ်အခြေအနေတိုးတက်ကောင်းမွန်လာရင်အခုမြန်မာကျပ်ငွေတန်ဖိုးကျနေပုံနဲ့ဘင်္ဂလားဒေ့ရှ်စီးပွားရေးအတွက်ပူပြီးအကျိုးများရနိုင်တယ်လို့လဲ BMCCI ဥက္ကဋ္ဌကခန့်မှန်းပါတယ်။အခုအချိန်မှာအကြမ်းဖက်မှုအစီအမြင်လာပေမဲ့နှစ်နိုင်ငံအကြားငားအယောင်ဝယ်ဆေးဝါးအယောင်ဝယ်တော့မပြတ်ကြဘူးလို့လဲဆိုပါတယ်။မြန်မာပြည်ပိုင်နယ်ထက်ကငားတန်ချိန်80ကနေ100လောက်စစ်တကောင်းဘက်ကိုနေစဉ်ရောက်လာပြီးအဲ့ဒီမှာပဲဆေးဝါးတွေကိုစင်းမောင်းနဲ့ပြန်လည်တည်ဆောင်သွားတာဖြစ်ပါတယ်။မြန်မာကျပ်ငွေအခြေအနေဟာရူညာပြဿနာကြောင့်ဆက်လက်ပြီးတော့ကျဆင်းနိုင်မယ့်အလားအလာရှိပါတယ်။ဒီကြေရာကတက္ကသိုလ်20ကိုဗမာတက္ကသိုလ်တရားနှုတ်ရရှိခဲ့ပေမဲ့အခုခါတက္ကသိုလ်16တက္ကသိုလ်နဲ့ဗမာတက္ကသိုလ်တရားရရှိနိုင်ပြီဖြစ်ပါတယ်။အဲတစ်ချိန်တည်းမှာပဲမောင်တော်မျိုးနွယ်မှာကုံတွင်းကဖြတ်ကျော်ပြီးကုံသွယ်မှုရဆိုင်သွားပြီးရန်ကုန်ကတဆင့်ပဲသွားနေတဲ့အတွက်အကြီးစားကုံတွေတွေအတွက်အကျိုးရှိပေမဲ့ကုံသားငယ်တွေအတွက်တော့အခက်ကြုံရတယ်လို့လည်းရည်သားထားပါခင်ဗျာ
။ရိုဟင်ညာပြဿနာနဲ့ပူပင်စရာကောင်းတဲ့စီးပွားရေးအခြေအနေတွေကကြည့်မကောင်းရှုမကောင်းတဲ့မြင်ကွင်းတွေကိုဖန်တီးနေတယ်ဆိုတဲ့အကြောင်းဆောင်းမရှင်တပ်မြင့်ဦးရဲ့ရည်သားချက်ကိုဒီ financial times တွေမှာမြန်မာကိုပုံမြင်ဆန်းဆန်းမြင်ထားတာတွေစွန့်ပြရမယ်ချင်ရောက်ပြီးဆိုတဲ့ခေါင်းစဉ်နဲ့မနေ့ကဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့ဒီကနေ့အခြေအနေတွေကဆက်အနာရှင်တွေအုပ်ချုပ်တဲ့အခြေအနေတွေထက်ကိုပိုပြီးတော့စိတ်ပူစရာကောင်းတဲ့ပုံပေါက်နေပါတယ်အကြီးအမားဆုံးဒုက္ခတွေကြက်တဲတစ်ခုဖြစ်တဲ့ရိုညာမွတ်စလင်တွေတိမ့်နဲ့တောင်းနဲ့ချီထွက်ပြေးနေတဲ့ကိစ္စကိုတကွာလုံးကအောင်ဆက်ပြီးတော့ကြည့်နေကြတဲ့အချိန်လေးဖြစ်ပါတယ်ဒီအခြေအနေဆိုးတွေကမပြီးဆုံးနိုင်သေးပဲဖြစ်နေပါတယ်လူသားချင်းစာနာမှုကူညီတွေကလည်းအကြီးအကျယ်လိုအပ်နေတော့မှာဒုက္ခတွေတွေအိမ်ပြန်နိုင်ဖို့ဒါမှမဟုတ်လူခွင့်ချိုးဖောက်ခံရမှုတွေကိုစုံစမ်းစစ်ဆေးဖို့ဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးပြောဆိုနေမှုတွေကလည်းအခုမှစတဲ့ဆော်ယုံမဲ့ရှိပါသေးတယ်အနောက်နိုင်ငံတွေရဲ့ပြစ်မှတ်ထားပြီးတော့အေးအေးယူပိတ်ဆို့တာတွေလှုပ်လာနိုင်မဲ့အခြေအနေတွေကလည်းရှိနေပါတယ်မြန်မာနိုင်ငံမှာလာပြီးတော့ယင်းနှိမ့်နှံ့ကြမဲ့နိုင်ငံတကာရဲ့စီးပွားရေးဆိုင်ရာစိတ်ဝင်စားမှုတွေနဲ့ကမ္ဘာလက်ခီးတယ်တွေရဲ့အရေးအတွက်ကလည်းစောက်ထိုးကျဆင်းပါတော့မယ်ဒီစင်ကတော့ပြည်တွင်းစီးပွားရေးတွေအားနည်းလာနေတဲ့အချိန်ဘန်တွေတည်ငြိမ်မှုမရှိတဲ့အချိန်လည်းဖြစ်ပါတယ်။အာရှမှာအစင်းရဲဆုံးနိုင်ငံတစ်ခုကတန်းနဲ့ချီတဲ့ပြည်သူတွေစိုးရွားတဲ့အနာဂတ်တစ်ခုကိုမကြုံရင်မဲကြုံကြရတော့မယ့်အခြေအနေမျိုးကိုရောက်နေတဲ့အချိန်လည်းဖြစ်ပါတယ်။တိုင်းပြည်ရဲ့စီးပွားရေးကျဆင်းမှုတွေကအထူးခိုက်မခံတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုတိုက်ရိုက်ချင်းချောက်လာပါလိမ့်မယ်။ချမ်းသာတဲ့မြန်မာနိုင်ငံဟာစစ်အာဏာရှင်တွေရဲ့လက်ချက်ကြောင့်ဆင်းရဲမွဲတည်ခဲ့ရတယ်လို့ခံယူထားကြပြီးဒီမိုကရေစီအစိုးရအပြောင်းလဲကြောင့်ကောင်းမွန်တဲ့လမ်းကြောင်းကိုတိုင်းပြည်ပြန်လည်လာလိမ့်မယ်လို့မြန်မာပြည်ကမျှော်လင့်ယုံကြည်ထားကြတာပါ ပြင်ပကဘာကတော့လက်ရှိမြန်မာပြည်မှာကြုံနေရတဲ့ရိုးရင်းများပြဿနာကိုပဲဦးစားပေးကင်တွင်နေတာမှန်တယ်လို့ဆိုရပါမယ်မြန်မာပြည်ရဲ့တကယ်အခြေအနေတွေကိုလက်တွေ့ကြကြမြင်ဖို့ကလည်းအရေးကြီးပါတယ်မြန်မာနိုင်ငံနဲ့လှုပ်လှုပ်တယ်ဆိုတာကဖက်ဖက်ကချွတ်ချုံကြတော့မတတ်ဖြစ်နေတဲ့နိုင်ငံတစ်ခုနဲ့လှုပ်လှုပ်နေရတယ်လို့သဘောပေါက်ထားဖို့လိုပါတယ်မြန်မာနိုင်ငံရဲ့ကျန်းမာရေးပညာရေးန ကိုအဖို့ခေါ်လာမယ့်အနေအထားမှာရှိနေပါတယ်လို့ဆောင်းမရှင်တပ်မြင့်ဦးရဲ့ရေးသားချက်ကို The Financial Times တွင်မှမနေ့ကဖော်ပြထားပါတယ်
ဒါကတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုဥကြောစန်းသားနဲ့အတူကိုကျော်အောင်လွင်ကအောက်နှုတ်တင်ဆက်ခဲ့တာပါအခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါရှင
်ဒီနေ့မင်းကြင်ကြမင်း ATM အသုံးက
Hold your horses
ဖြစ်ပါတယ်ဆာလုံးပေါင်းကHOLD hold ga kain tha ba sout tha ba YOUR yo ga tin i HORSES horses ga nyin dui su lo sakwai thun ye dai yai de be ga nyin dui ku kain tha ba bo di niya ma the ma pyo tha bi me na le pi da phi ya ma ga lo nyin dui ye sa chu dui ku kain tha ba swe da ba su da ba be da chang di thong ye idiom swe de twa wai de be ga lo shin ma de ta khu khu ko ma lut de beဆိုင်ထားပါလို့ရည်ညွှန်းတာဖြစ်ပါတယ်ဆိုလိုတာကတော့မြင်းကိုမမောင်းရလေအောင်ဆိုင်ထားရင်ဇက်ကျိုးကိုဆွဲထားပါလို့ရည်ညွှန်းပြောတာနဲ့အတူတူပဲဖြစ်ပါတယ်အလားတူပါပဲနေစဉ်ဘဝမှာလုပ်ငန်းတစ်ခုခုကိုမလုပ်နိုင်သေးဘူးလုပ်မဲ့အခြေအနေမရသေးဘူးဆိုင်ထားပါလို့ဆိုရင် ATM အသုံးရ Hold your horses လို့တင်စားပြောတာဖြစ်ပါတယ်တနည်းအားဖြင့်တော့ခဏနေပါဦးဆိုင်ထားပါမလောပါနဲ့လို့ရည်ညွှန်းတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Many of the world's biggest banks are eager to move into Burma. But the country's central bank says, "Hold your horses."
ကမ္ဘာမှာအကြီးဆုံးဘဏ်တော်များကမြန်မာနိုင်ငံတွင်ဝင်ရောက်လုပ်ကိုင်လူစိတ်စိုးနေကြတယ်။ဒါပေမဲ့အဲ့ဒီနိုင်ငံရဲ့ဘ ഹു ဘဏ်ကမဖြစ်နိုင်သေးဘူးဆိုင်းထားပါအောင်လို့ပြောနေတယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Many of the world's biggest banks are eager to move into Burma but the country's central bank says hold your horses
အလုပ်တစ်ခုကိုခိတ္တဆိုင်းထားပါအောင်အခြေအနေမပြေးသေးဘူးနေပါအောင်ဆိုရင် ATM အသုံးအရာဘယ်လိုပြောမလဲ
Hold your horses.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့ဒေါ်လာလတန်းတင်ဆက်နေတဲ့ American သုံး English စာသင်ခန်းစာစီစဉ်ပါရှင်။ဒီစီစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းစီစဉ်တိုင်းမှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်။အခုဆက်လက်ပြီးတော့ကုသညို့ဦးစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်မှာပါ။ဒီစီစဉ်ကိုထုတ်လုပ်သူကမဆုမွန်ဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအပြစ်ခတ်ရစေးရေးအဓိကညီညာရေးလုပ်ငန်းစဉ်နဲ့ပတ်သက်ပါတယ်ပြောရမယ်ဆိုရင်တော့ဒီ NCA အပြစ်ခတ်ရစေးရေးစာချုပ်လက်မှတ်ရထုတ်ခဲ့ကြတာအခုဆိုလို့ရှိရင်တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစေးရေးစာချုပ်ပေါ့လက်မှတ်ရထုတ်ခဲ့တာအခုဆိုရင်နှစ်နှစ်ရှိတော့ပါပြီအဲတနေ့ကပဲကျွန်တော်တို့ဒီအခမ်းအနားတည်ရသလိုလုပ်ပါတယ်လုပ်တဲ့အခါမှာတမရကောက်ကြီးဦးစီးချုပ်ရောနောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရောမိကုန်းတွေပြောကြပါတယ်သူတို့ပြောတဲ့အထက်မှာတော့ NCA စာချုပ်ကိုထိုးခြင်းအဖြစ်ပဲရှေ့ဆက်ငင်းငယ်လုပ်ငန်းစဉ်ကိုရှေ့တက်နိုင်မယ်ဆိုတဲ့သဘောမျိုးပြောပါတယ်သူပြောဆိုရှင်ဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောတဲ့အထက်မှာတော်တော်လေးပြပြတော့တာတွေ့ရပါတယ်အဓိက NCA ကလွဲပြီးတော့တခြားရွေးစရာလမ်းမရှိဘူးဆိုတဲ့သဘောမျိုးပြောသွားပါတယ်ခင်ဗျာကျွန်တော်တို့အဲအကြောင်းမလို့ဒီ NCA နဲ့ပတ်သက်လို့တုံ့တဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပြဖို့ပုဂ္ဂိုလ်2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမဦးကတော့ဒီ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများအဖွဲ့ရဲ့ပြောဆိုခွင့်ရှိသူဖြစ်တဲ့ဦးထွန်းစောဖြစ်ပါတယ်နောက်တစ်ဦးကတော့ဒီစိုက်ဆရာတန်းစုနိုင်ပါဦးတန်းစုနိုင်ကတော့နိုင်ငံရေးလေလာအကဲဖြတ်သူလည်းဖြစ်ပါတယ်သူတို့2ဦးစလုံးလေလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဦးထွန်းစောဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုထွန်းစောကြီးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါရဲ့
ခုနကကျွန်တော်ပြောသွားလို့ပါပဲ
ဒီကောင်းဆောင်လေးရဲ့မိကုံးပေါ့နော်မြန်မာကောင်းဆောင်လေးရဲ့မိကုံးနေအထူးဖြစ်ဒီတက်မလို့ကောက်ယူစီကျုပ်ရဲ့မိကုံးမှာတော့ပြင်းထန်ပြောပါတယ် အနှစ်သာရကနေပြီးတော့လောလောဆယ်မှာကျွန်တော်တို့မေးဖို့ထုတ်ချက်ဖြစ်နေပါတယ်ဆိုတော့တမတော်ကဝင်ယူကြီးချုပ်ကအဲ့ဒီပုံမှာအသေးရက်ပြီးပြောနေတဲ့အခါမှာအဓိပ္ပာယ်ဖွင့်ဆိုမှုကပေါ့နော်ဒီအေးအိုရဲ့ဖွင့်ဆိုမှုနဲ့ကျွန်တော်တို့တမတော်ကဝင်ယူကြီးချုပ်ရဲ့ရည်ရည်ချက်သဘောထားကမတူညီမှုဖြစ်နေတယ်တမတော်ရဲ့ရည်ရည်ချက်ကတော့အဲ့ဒီ NCA ကိုပါကြောင့်ထိုးဖို့လိုလဲဆိုလို့ရှိရင်နံပါတ်1အနေနဲ့NCA စာချုပ်ဟာကျွန်တော်တို့ဒီငြိမ်းချမ်းဖြစ်စဉ်အတွက်အဓိကကျတဲ့အခြေခံလိုအပ်ချက်ဖြစ်တယ်လို့ပြောပါတယ်နံပါတ်2အနေနဲ့အဲ့ဒီအဓိကကျတဲ့အခြေခံလိုအပ်ချက်ပုံကိုမဖော်ဆောင်ဘဲနဲ့ရှင်းသက်သွားမယ်ဆိုလို့ရှိရင်တနက်တန်တည်းမသိပဲနဲ့သိမရှာရတဲ့အနေအထားကိုရောက်ပြီးတော့မှဘယ်နဲ့ကလန်းတွေကိုဥတီသွားနိုင်တယ်လို့ပြ ဒီဆိုကြတာဖြစ်တယ်ဆိုတော့ဒီအချက်၃ချက်ပုံမှာအခြေခံပြီးမှသူကNGOလက်မှတ်ရေးထုတ်ဖို့လိုတယ်လို့သူပြောတယ်ပေါ့လေဆိုတော့လက်တွဲမှာတော့သူကအဲ့ဒီရပြောတဲ့အတိုင်းပဲသူရက်တီလုံးဆောင်လာမတွေ့ရဘူးပေါ့ဘယ်ချက်တွေကိုလက်တွေ့မကြောက်ဘူးပြောတာလဲခင်ဗျဥပမာနံပါတ်၁ဆိုလို့ရှိရင်ပေါ့ဗျာဒီNGOကနေပြီးတော့မှအခြေခံအချက်လက်ဖြစ်ကိုလက်ခံပြီးမှကျွန်တော်တို့ကဒီ
အဲ့ဒါကြောင့်အားလုံးပါဝင်မှုပုံမှာတက်မတော်ဘက်ကလက်မခံတာဖြစ်တယ်ဆိုတော့အဲ့ဒါကြောင့်သူပြောတဲ့ဥစ္စာကသူပြောတဲ့ဥစ္စာအတိုင်းခြေနောက်မညီဘူးဖြစ်နေတာကိုကျွန်တော်တွေ့ရတယ်ဟုတ်ကဲ့ဒီနေရာမှာကျွန်တော်တစ်ချက်မေးချင်တာကကိုကန့်
အဲ့ဒီခုနကပြောတဲ့အဖွဲ့၃ဖွဲ့ပေါ့နော်တက်မတော်ဘက်ကနေပြီးတော့မှအခြေအနေအကြောင်းရဲ့အကြောင်းချက်တွေမျိုးမျိုးပြပြီးတော့မှကန့်သက်ထားတဲ့အဖွဲ့တွေကိုယ်တိုင်ကပဲNCA စာချုပ်ကိုအတူတူကလက်မှတ်ရေးထိုးခဲ့ဟိုပါပေါ့နော်ပြုစုခဲ့ကြတာပဲဆိုတော့အဲ့ဒီအချိန်တုန်းကစတင်နေပြီးပေါ့တော့မူကြမ်းရေးဆွဲနေတုန်းကတော့သူတို့ဘာမှမပြောဘူးမူကြမ်းပြီးခါနေကြမှာအဲ့ဒါကိုလက်မခံနိုင်
န်းသောငင်းငယ်နီလန်းဆိုတာကိုလက်မခံဘူးပေါ့
ဟုတ်ပါတယ်ဒီဥပဒေကကျွန်တော်တို့ NCA ပေါ်မှာအနှစ်သာရကိုသူတို့ဖော်ဆောင်မှုလိုပါတယ် NCA ဟာနေပြီးတော့မှကျွန်တော်တို့ကဒါတရည်သိထုတ်ပြန်ထားမယ့်အရာမဟုတ်ဘူးပေါ့နော
်ဦးထွတ်စော်လီလိုက်မပါခဏနေပြီးပေါ့ခင်ဗျာကျွန်တော်ဆိုင်းစီယာဦးတန်းစုနိုင်ဖိတ်ခေါ်ကြပါတယ်ဦးတန်းစုနိုင်ကြားရမယ်ထင်ပါတယ်ခင်ဗျာကြားရပါလားခင်ဗျာ
ဟုတ်ကဲ့ကြားရပါတယ်ကျွန်တော်
ခုနကပြောသွားတဲ့ထင်ပါပါကျွန်တော်ပြောသွားတဲ့ထင်ပါပါတယ် NCA ကဒီအဓိကထွက်လန်းဆိုတဲ့သဘောမျိုးတက်မတော့ကာဝစီချုပ်ကပြောသွားပါတယ်တစ်ဖက်မှာဆိုလို့ရှိရင် NCA ဆက်ပြီးတော့ဆွနီးကလေးကမပါကြတဲ့ဥမဆိုရင်ဝါရူကိုကန့်တို့မိုင်းလာတို့ဒီဖွဲ့တွေက alternative ပေါ်တော့တခြားနိုင်ငံတစ်ခုကိုသူတို့အဆိုပြုစဉ်းစားနေတာရှိတယ်ခင်ဗျာအဲ့တော့ဒီအချိန်နဲ့ပတ်သက်လို့ဦးတန်းစုနိုင်ဘယ်လိုမြင်လဲဒါကစင်ပြိုင်ဖြစ်လာနိုင်လားထိတ်တိတ်ဖြစ်လာနိုင်လားဘယ်လိုသုံးသပ်မိပါလဲ
အခုကတော့စင်ပြိုင်သဘောဖြစ်လာတာပေါ့ဗျာစင်ပြိုင်သဘောဖြစ်လာတယ်ဆိုတဲ့ကိစ္စကအခု NCA နဲ့ပတ်သက်တဲ့ကိစ္စတွေကိုစုနေကြပြီးကြတဲ့အချိန်မှာဝါမိုင်းလာတို့ကိုကန့်တို့အဖွဲ့တွေနဲ့ပတ်သက်တဲ့ကိစ္စကိုအထူးသဖြင့်ဝါနဲ့မိုင်းလာပေါ့ဗျာသူတို့ကပြည်အောင်စုအဆင့်စုနေဝဲသူတို့ကလုတ်ပြီးတော့ငင်းငိုင်းလက်မှတ်ထိုးထားတဲ့အဖွဲ့တွေသူတို့ပါစရာမလိုဘူးဆိုတဲ့ပုံသဏ္ဍာန်နဲ့သူတို့ရည်ရည်ကြရတာပေါ့ဗျာနောက်သူတို့ကလည်းအစိုးရနဲ့ဒီဒေသခံတွေပူးပေါင်းဆောင်ရွက်လာခဲ့တာလေအနည်း20ကျော်ရှိနေတိုက်ပွဲလည်းတစ်ခါမှမဖြစ်ခဲ့ဘူးဒါပေမဲ့ဒီ20ပြည်သာစုပင်လုံကျင်းပတဲ့အခါကျတော့ NCA လက်မှတ်ထိုးမှသာပါဝင်ရမယ်ဆိုတဲ့တန်တတ်ချက်ကြီးပေါ်လာတာပေါ့ဗျာအဲ့ဒီတန်တတ်ချက်ကြီးကိုဒေါက်တာဆုကြည်ကလည်းတောက်ခံတဲ့အခါကျတော့ဒီ20ပြည်သာစုပင်လုံမှာအားလုံးပါဝင်ရေးဆိုတာမဖြစ်နိုင်ဘူး အဲ့လိုဖြစ်ရတဲ့အဓိကအကြောင်းကလည်းပြည်တော်စုကျွန်တော်တို့ညီငယ်စာချုပ်လုပ်ထားတဲ့အဖွဲ့ဟာ NCA နဲ့ဘယ်လိုဆက်ဆက်တယ်လဲဆိုတဲ့ကိစ္စကိုကျွန်တော်တို့ဒီ NRBC ကလည်းအားမကြီးလာလာတောက်ချောက်ဖြစ်ရှိမှုဖြစ်ခဲ့တယ်။အဲ့တော့သူတို့ကပြည်ကြားလို့ဖြစ်တယ်။အဲ့ဒီကိစ္စကိုစီးပွားရေးအတွက်မမေ့လဲပြည်နိုင်ငံလူကြောက်မှမရှိခဲ့ဘူးကျွန်တော်တို့ကြုံရဆင်းတော့။အဲ့တော့သူတို့ ကျွန်တော်လက်တွေ့အားဖြင့်ဒီညီညီလုပ်ငန်းတွေမှာပါဝင်ခွင့်မပြုခဲ့ကိစ္စကြတော့เนาะအစိုးရနဲ့တက်မလို့မှာတာဝန်ရှိတယ်လို့ကျွန်တော်ယူဆပါတယ်ဟုတ်ကဲ့အာဒီကိစ္စကတနင်္ဂနွေနေ့တစ်ပတ်ဖြစ်လာတာပေါ့ဗျာအဲ့ဒီအောက်မှာခုနကဟိုကိုထုံးစော်ပြောတဲ့ကိစ္စတစ်ခုကလည်းပါသေးတာပေါ့ဒီဘက်တော့မဲကိုကျွန်တော်တို့ဟိုအကြောင်းစုံကတရားကြောင့်ပါဝင်ခွင့်မပြုနိုင်ဘူးဆိုပြီးတော့ เนาะจังหวะเอ็นซีลงมาทุกวันสุดอ่ะเออยังยังลูกจีนเนี่ยชนะกันหรอที่วันนี้เลยสิ่งที่สุดอ่ะจริงจริงที่นั่นจะได้ทุกอย่างเลยครับเนาะเออคุณว่าไม่น่าเลยดีใจไหมแต่ไม่ใช่ดีใจไหมตั้งแต่ยังสิ่งนี้ดีอดอลิจิทันลาเรียกาจารอที่รู้นี่เนี่ยที่รู้ยังลงอยู่เยอะกว่าที่รู้ว่ารู้ไม่รู้เนี่ยที่รู้ยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยัง
ကျွန်တော်တို့ဒီလိုကအားဖြင့်ဒီလမ်းပြမြေပုံတရားဖြစ်ကျွန်တော်တို့ဒီလက်နက်ကြီးအားစုကြီးကိုဒီအားလုံးကလက်ခံကြပါတယ်ဒါပေမဲ့ NCA ကပြည်ပြည်စုံနဲ့တခုတည်းသောလမ်းကြောင်းတော့မဟုတ်သေးပါဘူးဟုတ်ကဲ့ NCA မှာလူဝန်ကြက်ကနာနဲ့ပတ်သက်ပြီးဆွေးနွေးကြရရှိသေးတယ်နောက်အားလုံးပါဝင်ရေးကိုလည်းပြောခဲ့တယ်အဲ့ဒီဟာလည်းမဖြစ်လာဖြစ်တယ်ကျွန်တော်ပြောချက်မိခင်ကကုချိန်မှာဒေါ်ဆန နိုင်တယ်ဆိုတော့ဆက်စုကြီးကလမ်းခင်းပြောသွားတာဖြစ်ပါရှိတာရှိတဲ့ခါကျတော့အရသာစုရတက်နေတဲ့အချိန်ကာလမှာလက်မှတ်ထိုးပြီးတော့နောက်ပိုင်း80နိုင်ငံကြီးလုပ်ဖို့ကမဖြစ်နိုင်ဘူးလားဒီဖွဲ့ရည်အနေနဲ့ဥမာဝါရုမိုင်းလာရုအနေနဲ့
ဒီအဲ့ဒီသဘောထားရှိကြောင်းတင်ပြပါတယ်ဒါပေမဲ့ဆိုတော့ကအခုကဒီ NCA လက်မှတ်ထိုးမှသာလေညီငယ်လူငန်းစဉ်မှာပါဝင်ရမယ်ဆိုတဲ့တန်တတ်ချက်ကြောင့်ညီငယ်လူငန်းစဉ်ကရှေ့မတိုးတာနောက်မဆုတ်တာဖြစ်နေဒီမြန်မာလူငန်းစဉ်မှာအားလုံးပါဝင်ရေးအတွက်တော့ဒါကကျွန်တော်ထူးခြားမှုရှိကျွန်တော်တို့ကဟိုခွင့်ပြုစီစဉ်တာပေါ့လေ
။ဒါပေ
မဲ့ဒေါံသားစုကြီးရဲ့အရသာစုကဒီကိစ္စမဆုံးဖြတ်နိုင်ဘူး။တမန်တော်ကဒီကိစ္စကိုဆုံးဖြတ်နေတာ။အဲ့ဒီကိစ္စကိုလည်းဒီဒေါံသားစုကြီးအစိုးရမတော်တော့နိုင်ဘူး။ဒေါံသားစုကြီးနဲ့ဆွေးနွေးပြီးတော့ဒေါံသားစုကြီးကကြိုးစားပြီးပါမယ်လို့ပြောရမယ်။လက်တွေ့တကယ်တမ်းကျွန်တော်ဟိုပင်လုံးစည်းဝေးတွေလုပ်တဲ့အခါမှာတော့သူတို့ကမဖိတ်ကြရဘူးနော်။အစံတမ်းနဲ့ဖိတ်တာတွေဒါတွေဖြစ်လာတာပေါ့ကြာအဲ့တော့ငင်းငင်းဆန်းဆန်းရှိတယ်ဆွေးနွေးကြတယ်ငငင်းကြီးကဖြည့်ရှင်းနေတယ်ဆိုရင်အားလုံးကိုဘာဖြစ်လို့ပါဝင်မွေးမပြူရဲတာလေ
သရရှင်တွေကိုကျွန်တော်လှည့်ပေးကြပါလေသရရှင်တွေတက်ကကိုမင်းမင်းဆွေးနွေးမင်းများလို့ရပါတယ်ခင်ဗျာဥထုံးစောရှိပါတယ်ဥတန်းစုနိုင်ရှိပါတယ
်အဲ့ဒါကကိုဒီနေရာမှာကျွန်တော်ပြောချင်တာကတော့ကာဝေးဦးစီးချုပ်အပိုင်းကိုပဲကျွန်တော်ပြောချင်တယ်ကာဝေးဘာဖြစ်လို့သူတို့ရဖီးအားတွေဒါပေးပြီးတော့ဟိုဆိုပြောလို့ငူသူတို့လူကျင်တဲ့ပုံတိုင်းတိုင်းဆွဲခေါ်သွားလို့မရဘူးကြ။တက်မတော်ကကတောင်းဆိုမှုတွေကတအားများပြီးတော့လက်လက်ကန်တိုင်းလာပြီးကတောင်းဆိုတာတွေကဟိုငဲတူတည်ရွာနောက်ကျတော့ပြောမယ်ဆိုရင်ခုတော့ကျန်းစုကြည်အကြတာဆိုရတက်လာတဲ့နေသားမှာဒီ MCA နဲ့နေနည်းတော့ကအချိန်ကအဖြစ်ဖြစ်နေကုန်နေတဲ့အခါကျကျွန်တော်ထောင်ချောက်တစ်ခုကိုကျွန်တော်တို့ကမြင်လာတာပေါ့ဗျာ
။ကဲကိုမင်းမင်းကျေးဇူးပါ။နောက်ထပ်သရရှင်တူအလှည့်ပေးကြပါလေ။ကိုနေမျိုးဆွေးနွေးမင်းများလို့ရပါတယ်ခင်ဗျာ။ဥထုံးစောဥတန်းစုနိုင်လေးလိုင်းပေါ်မှာရှိပါတယ
်။အော်ဟုတ်ကဲ့ပါ။ကျွန်တော်ကတက်မတော်ရဲ့ဘက်ကနေဆိုကျွန်တော်ကလက်ခံပါ။တက်မတော်ရဲ့လုံခြုံရေးတွေထောက်ခံပါ။အခုတိုင်းကနေလုံခြုံရေးတွေကပြောမယ့်ကောင်နိုင်ငံထဲမှာမမြင်ရအောင်လုပ်နေ။အခုလက်စောဟိုကျန်ခဲ့တဲ့ဂျပန်ကဟိုလုံဝင်တာကိစ္စမှာလို့ဆိုရင်ဟိုဆက်ကြီးနေတဲ့ဒုက္ခတွေကိုတက်မတော်ကကြောင်းတော်နေပြီးတော့သားကြိုကဲကဲနေလားအဲ့ဒါကိုအလေးငါယူပြီးဒီအတန်းနဲ့ကံကနေတိုက်ခိုက်ခေါ်တာဒါကကောင်းတဲ့လို့ရမဟုတ်ဘ
ူးဟုတ်ကဲ့ခင်ဗျာကိုနေမျိုးကျေးဇူးပါကိုနေမျိုးရဲ့အမြင်မှာနောက်ကူးကျော်လင်းဆိုတဲ့ကျွန်တော်တို့ဦးကျော်လင်းကသူ့အတန်ဖိုင်နဲ့ဆွေးနွေးထားပါတယ်ခင်ဗျာဖွင့်ပြပါအောင်မဆူမွေ
ပင်လုံးကြီးလက်ကမှာတိုင်းရင်းသားအဖွဲ့တွေတင်သွင်းခဲ့တဲ့တင်သွင်းတော်52ဆောင်းအနဲ့တော်တော်များများဟာပြည်တော်စုအရေးကိုဦးစားမပေးပဲကိုလူမျိုးကိုအဖွဲ့စည်းနဲ့ကိုတိုက်ကိစ္စတွေကိုဦးစားပေးထားတာကိုဒါလေးလာတွေ့ရှိရတယ်လို့ရှမ်းတိုင်းရင်းသားဒီမိုကရေစီဖွဲ့ချုပ်အတွေ့အမှုဦးစန်းညွန့်လွင်ပြောခဲ့မှုပါတယ် Alo Lekanai met Federal Mukesa Tamarone, Suabeka Timpia Taja Lozo, Mapiwa Gain Down. Pelon Yilagan Omimu Promazon, Losonia Maga, Lematovo, Janere, Puri, Alon, Lematovo, Yejibare. Say Anasin Snegani, Democracy Snesi, Tuabo, Don Sansucine, Democracy Lola Duri, Togare, Lematine, Piatangare, Sajo Digale, Piwa Nitesiari, Mokebau. Tavimele Nipongaz, your Picare, Piri, Majamu, Prepacago, Pishimo Sueno. A wizon key, Saha, Chitalanga, so did the water at that. Lemma tobu, Janere, Puesidi. You can lemma totare, Puesidi, that. Lemma to the mare. Gululare, Chedi, Piwa Yama, lemma to me, so you know, Gulu, democracy, so at Yago, don't do me near Oman Hobau. Nipponga de Jo Takailare, Sipurijo. Democracy, Sine, Pian Lematonga, and Bessie Anasin, Sine, Teshi, Negarago, Mangan, don't be. Manyanja Mujan, Badure, Jo, maybe, Badure, Josiga, Yadle, Nituya Baba.
Okay, Tagaro Ucho Lin to yet Borago General at the Fine People Tarawak General Utozo Dikisana Pate Major Mari, Ucho Lin Pyodo Tema, Nechetri, but one checkaro tune in a Diana Rebecca Donsu Muri Mia Tingani last year than the Anne Mitare the Borduya. Now do you checkaro Diana Rebecca Lady Ninya Lungasima PRP Mesu in Temrogale PRB Tagale PRB Yatasu and Yanim last year and Nitan Bivo not Nitana Patalu Utozo Pibiwalakya.
Okay, di ni ama down so musu rata bono. Jenaru, berdua baby atau berdua yure, sura mesti bau. Jenaru di time itu alau berdua ni nabi ma bono. Compromise solution bo. Ati an lah baby yure jenaru. Di sana ama bersepar. Air lanjut ama bertuan ya separ. So down so mulu betul. Sobiu mulu pelajar nak separ. Jenaru sobiu mulu di lagi bono. Jenaru khusus ni ni lah. NCA saja ha jenaru kurang lukai apa ni. Tapi NCA saja juga nanti mula kita cima, no. Jenaru NCA go kau ni pemu ga, gua ane jadi tinggal jadi sini deh supaya mac. NCA kau ni pota ni poni deh, nama ye supaya kau ni poni deh, poni gua ni kau ni bici ba. Hei, jauh jenaru gua energy tu ada lagi ni kau ni kau no. Abu ini ni lah jenaru supaya buku jenah jenaru ini ni deh. NCA ane jadi sini deh, ane jadi pih aw kai mau luya me. Supaya mac supaya je cecah luka deh jenaru gua. Sengal la jovi, ini tadi mesti lewu. Mesti lewu ni jauh inga ba jauh ni, kuna jenaru jauh dulu ni gua. Demarawa NCA bawa daya di sukan cara, ati yang ni bawa. Jadi awak jono mina ro, demarawa bagan ni bawa. Sebenarnya mahu piawa berlulu itu bawa mina.
Okay, kira. Jono utan sunai guna sumpai meja mana? Guz piawa solusian awak suat terlihat mana? Nenek lau siwa bi. Tu nasi yasu pelon suruh dong san suci atau tali uzab biro lau ni. Tapi macam orang mana tu dah bumi usuh tu wibah ni jalan kira. Aro di ni ni lungan sini ah, ni orang je yau siwa dia lah. Utan sunai ni nasi caca mana? Orang
je siwa bumi usuh la le. Jono rumah tanah ni. Jenol tangi ya, jenol nengah ibu a beli cini ya, jenol nyolong beli, lupa apa ya boleh. Jenol masa dia tu pelun, tadi aje seluar lupa. Mana yang ni dong sangat tu jual dah lah, jenol cari dah. Saya cikam, bilang tu saya cikam muri bu, jenol ilam tadi aje, nyok kemah bila jauh tu. Jenol orang bawa malay nyolong ni tawa, tapi pinai ni dong ni lupa jenol lupa. Tapi ni macam tu, aku a. You don't think Nanga Yusuni Wediga, don't you know me? No. You like data, like, no, let the world deal with General, don't you know me? No, no, I'm not being in a dice a little. I didn't know, hello, Sabi Luame Kisaria, Nyaiva. The Dari Maku, the Hangine Kisaria, Leshini, the Ale General Naliva. Hello, I read you the Jane, the large or your law, a chain in Pima. The Jane Dina Dinis a little, General. Ari lu cikam buli bibir tu nu cuman naik musa, do mandoi rekisawa. Eh, orang sanso jibun orang kare kisah tau ma, jono cium melu mungkin mau.
Okay, kena jono.
Do ini jono lu doa mau.
Okay, kena jono dah di lepas season change si dalu bapa suni pide utuzo na udan sunai ne jenis rosni alungu jitu mai temarik. Kena dah di lepas season tema jangan guna piwa kena.
Kedanya season disete ingani nya dah di lepas season gu nasinge rawasin.
American soya ye tebora ni abo gu tin pya ba ro me shin.
Myo Korea nengen ha dong ji san tan mu le lou bi, ain ni jin ne ne kaba ji gu set bi chain chaung ni de de kai ne ma be, ko lu lu gu le a jin taung ni le the bi ro set bi phi ne au chou ni ba de. Myo Korea nengen ma kwan li so lu ti ja de, nengen ye a jin sa kan de myo ne patat de a de sei dwe gu nengen ja yi thana ga ma ja de ke nga be pho thuk khe ba de. Quan Li So ဲဒီအကျဉ်းစခန်းတွေကစိုးရွားရက်စက်တဲ့အခြေအနေကိုအကျဉ်းသားတွေကြော်လွန်အသက်ရှင်ဖို့မျှော်လင့်လို့မရပါဘူး။ကဲချောနိုင်ငံရေးထောက်မှာထောင်နဲ့တသက်ကြနေတဲ့အကျဉ်းသားတပေါင်းခွဲရှိတယ်လို့ဆိုကြပါတယ်။မြောက်ကိုရီးယားကကွမ်လီဆိုအကျဉ်းစခန်းအားလုံးမှာလို့ပဲနိုင်ငံရဲ့ရန်သူတွေဖြစ်သတ်မှတ်ထားတဲ့ကေချွန်အကျဉ်းစခန်းကလူတွေကိုတခြားအကျဉ်းသားတွေနဲ့ခွဲထားပြီးနိုင်ငံရေးပြစ်မှုတွေအတွက်အဆုံးမတတ်တဲ့အလုပ်ကျန်းလုပ်ဖို့အပြစ်ပေးခံထားရပါတယ်။ကေချွန်ထောင်ကအကျဉ်းသားတချို့ဟာအစိုးရကမျိုးဆက်၃ခုလုံးကိုအပြစ်ပေးတဲ့အထက်တွဲပြီးခံနေကြရသူတွေပါ။အကျဉ်းကျသူရဲ့မိသားစုဝင်တွေဟာသူတို့ကိုယ်တိုင်ကအပြစ်တစ်ခုခုကိုမကျူးလွန်ပါဘဲနဲ့မျိုးဆက်၃၀အထိအကျဉ်းစခန်းကိုပို့ခံကြရတာပါ။အကျဉ်းသားတွေဟာအမြဲတမ်းငတ်မှုနေကြတာကြောင့်ကျွက်တွေဖားတွေမွေတွေကိုဖမ်းဆကြရပါတယ်။ပွာဆုံးထောင်မှာတော့အကျဉ်းသားတွေကိုကျူးလွန်တဲ့ပြစ်မှုအကြီးသေးလိုက်နေရာသုံးခုခွဲထားပြီးလုံးဝထိန်းချုပ်ထားပါတယ်။အဲဒီမှာခံမှန်းကြီးအကျဉ်းသား2000ရှိမယ်လို့တောင်ကိုရီးယားလူ့ခွင့်ရေးကော်မရှင်ကခန့်မှန်းထားပါတယ်။ပွန်ဂျိုင်းရီနျူကလ িয়ার ဆန်သက်နေရာတိစောက်တာမှာအကျဉ်းသားတွေကိုခိုင်းစေခဲ့နိုင်ခြင်းရှိတယ်ဆိုတဲ့အတိမပြုနိုင်တဲ့သတင်းတွေထွက်ပူပါတယ်။ခြုံချင်းနိုင်ငံရဲ့အကျဉ်းထောင်မှာတော့ခံမှန်းကြီးအကျဉ်းသား9000ရှိပါတယ်။အကျဉ်းစခန်းနဲ့အနာဂတ်ဒေသတွေကြားမှာအရောင်းဝယ်အဆက်အဆံကောင်းနေတယ်လို့တချို့ NGO အဖွဲ့တွေကပြောတာကြောင့်ဒီအကျဉ်းစခန်းကအကျဉ်းသားတွေရဲ့လှုပ်အားစီးပွားရေးရရေးပါမှုပိုတိုးနိုင်ခြင်းလားလားကိုပြနေပါတယ်။ကွမ်လီဆိုးအမျိုးအစားအကျဉ်းစခန်းတွေမှာအကျဉ်းရုံးစီရင်ပြီးတက်ပြစ်တာနှိပ်စက်ညှဉ်းပန်းတာတင့်တော်တဲ့စေဝါကူတာမှုမရှိတာနဲ့ငတ်မုတ်ခေါမတာတွေကြောင့်တည်ဆုံးကြရတာပုံမှန်လိုဖြစ်နေတဲ့အကြောင်းထွက်ပြေးခိုလုံသူတွေကပြောတယ်လို့နိုင်ငံခြားရေးဌာနရဲ့နှစ်ပတ်လည်လူခွင့်ရေးအစီအစဉ်ကစားမှာဖော်ပြထားပါတယ်။အစာရေစာငတ်မုတ်တာနဲ့ပြစ်ထားခံရတာ၊ဂျန်တန်ခက်ထန်တဲ့အလုပ်တွေအခိုင်းခံရတာ၊ရောဂါဖြစ်တာနဲ့အဆုံးစီရင်ဖြစ်တာတွေကြောင့်အဖမ်းခံရခြင်းအတွင်းသေဆုံးသူတိတ်များရဲ့လို့ကုလသမဂ္ဂစုံစမ်းရေးကော်မရှင်ရဲ့2024ခုနှစ်အစီအစဉ်ကစားမှာဖော်ပြထားပါတယ်။ဒုက္ခခံစားနေရတဲ့မြောက်ကိုရီးယားလူလူကိုစားဖွင့်ထုတ်ပြောဆိုဖို့ရာအရင်ကထက်ပိုပြီးအရေးကြီးလာနေပါပြီ။လူခွင့်ရေးနဲ့ဒီမိုကရေစီနှိကြအုပ်ချုပ်ရေးကိုအားပေးတာဟာအမေရိကန်နိုင်ငံသားရေးမူဝါဒရဲ့အဓိကအချက်တစ်ခုဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဂရက်စတီလာဆန်ကပြောပါတယ်။မြောက်ကိုရီးယားလူလူရဲ့အခြေခံလူခွင့်ရေးအတွက်အမေရိကန်ပြည်ထောင်စုကဆက်ပြီးဖွင့်ချပြောဆိုသွားမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုက်ပါပြီ။
အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ပုတ်တပုနေ့နနခင်းစီစဉ်အတွက်သတင်းကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
ဆီးရီးယားနိုင်ငံရက်ကာမျိုးက ISIS တွေ့ကြတယ်တင်ပိုက်ထားတဲ့နေရာတွေတဲကနောက်ဆုံးရက်ကွက်တွေကိုပြန်ပြီးထိန်းချုပ်နိုင်ပြီလို့ American နဲ့ပတ်မိုးပေးနေတဲ့ SDF Syria Democratic တပ်ဖွဲ့ကအင်္ဂါနေ့မှာပြောကြားလိုက်တယ်လို့ American ဥဆောင်တဲ့ IS တိုက်ဖြတ်ရေးညွန်ပေါင်းဖွဲ့ကလည်းဒီမျိုးဟာလွတ်မြောက်ခံနည်းနေပြီလို့ပြောပါတယ်။ Bangladesh အစိုးရကနောက်ထပ်ရောက်လာတဲ့ဒုက္ခသည်တွေကိုစတင်ပြီးဆစ်ဆင်းနေတာမို့အင်္ဂါနေ့မှာ Bangladesh နိုင်ငံဘက်ကိုမြန်မာဒုက္ခသည်တွေထွက်ပြေးလာမှုရော့ကျသွားတယ်လို့ကုလသမဂ္ဂအရာရှိတွေကပြောပါတယ်။ထွက်ပြေးဖို့အတွက်လုံနေကြတဲ့ဒုက္ခသည်တထောင်ခွဲလောက်ကတော့စားနပ်ရိက္ခာနဲ့အထောက်အကူပစ္စည်းတွေတိတ်မရှိဘဲနေနေကြပါတယ်။တရုတ်ကွန်မြူနစ်ပါတီက19ချိန်မြောက်ပါတီညီလာခံကိုအခုစပြီးချင်းပနေပါပြီ။ပါတီညီလာခံချင်းပမှာမို့တရုတ်နိုင်ငံတဟွန်းလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားတယ်လို့ကွန်ပျူတာအွန်လိုင်းစောင့်ကြည့်ထိန်းချုပ်မှုတွေကိုပါလှုပ်ဆောင်နေတာပါ။ငါးနှစ်တစ်ချိန်ခေါင်းဆောင်ပြောင်းလဲဖြစ်လေရှိတဲ့ဒီပါတီညီလာခံမှာသမရရှိကတရုတ်ရဲ့အနာရှိဆုံးပုံကိုဖြစ်နေဘယ်လိုဆက်ထိန်းထားနိုင်လဲဆိုတာလူအများစိတ်ဝင်စားနေပါတယ်။ဖိလစ်ပိုင်နိုင်ငံမှာ IS တွေ့ကြအဖွဲ့နဲ့ဆက်ဆက်မှုရှိတဲ့တပုံးတွေမေလာတုန်းကတိုင်းထားတဲ့နိုင်ငံတောင်ပိုင်းမာရာဝီမြို့ကိုအအောင်မြင်မြင်ပြန်ပြီးတိမ့်ပိုက်လိုက်နိုင်ပြီလို့ဖိလစ်ပိုင်သမ္မတဒူတာတေးကမနေ့ကပဲကြေညာလိုက်ပါတယ
်။ကျေးဇူးပါရှင်။ဒေါက်ခင်မျိုးသက်ကသတင်းအချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုဇော်ဝင်းလိုက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်ရှင်။ပုတ်တပုနေ့နက်ခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.